Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ဒရှင်နေဘေးအန္တရာယ်အတွေ့အကြုံကင်းဝေးကြပါသည်ခင်ဗျာ။ VOA ရဲ့မေလာ2ရက်နေ့တင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့မြန်မာအရေးကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ကြေညာချက်အပါအဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဒီနေ့လှုပ်ရှားမှုဆိုတာကအကြမ်းဖက်စစ်ကောင်စီကနေတိုက်ပွဲပုံစံကိုပြတ်ထန်းလိုက်တဲ့အတွက်ကိုကဘလို့ပဲငြင်းငြင်းဆန်ဆန်ပြနေတယ်ဖြစ်သစေသူတို့ဘက်ကအဲ့လိုစတင်လာတဲ့အတွက်ကျွန်တော်တို့ကမိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်ဆိုတဲ့အတိုင်းနဲ့ကျွန်တော်ဒီတိုက်ပွဲကိုပေါ်ဆောင်တာဖြစ်တယ
်ဆရာနာသိမှုစန့်ကျင်ရေးဒီပရောက်မြန်မာအရေးလှုပ်ရှားသူတွေကမြန်မာ့ຫນွေဦးတော်လှန်ရေးလှုပ်ရှားမှုဘာတွေလှုပ်ဆောင်ကြသလဲဆိုတဲ့သတင်းတွေကိုလည်းကြားရမှာဖြစ်ပြီးမြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ရဲ့ကြေညာလိုက်တဲ့အပေါ်အကဲခတ်တွေရဲ့သုံးသပ်ချက်တွေကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်။သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်နဲ့အတူစနေနေ့ညသကပိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3လပြည့်တဲ့စနေနေ့မှာအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပောက်ကွဲမှုတချို့လည်းဖြစ်ပွားခဲ့ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအစိုးရရန်တရာရပ်တန့်တဲ့အခြေစိုက်သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Wagner ကသတိပေးခဲ့ပြီးတဲ့နောက်တနေ့မှာပဲမတိမငင်အခြေအနေတွေဆက်ပြီးပေါ်ပေါက်နေတာပါ။မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုအတွက်နိုင်ငံတကာကညီညီညွတ်ညွတ်နဲ့မတုံ့ပြန်တဲ့အတွက်နိုင်ငံတွင်းအကြမ်းဖက်မှုတွေပိုးပြီးဆိုးလာနေသလိုလက်ရှိရင်ဆိုင်နေရတဲ့အခြေအနေစိုးကနေမလွတ်မြောက်နိုင်ဘဲရှင်မတိုးနောက်မဆုတ်အနေအထားဖြစ်လာနေတယ်လို့လဲ Miss Wagner ကတောက်ကြံတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တီးတန့်တွေ့ဆုံပွဲမှာပြောကြားခဲ့တာပါစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေဥပဒေမဲ့ဖမ်းဆီးမှုနှိပ်စက်ညှဉ်းပန်းမှုတွေကြားကပဲမြန်မာနိုင်ငံတလွှားကဒီမိုကရေစီတောင်းဆိုမှုတွေနေ့စဉ်ရက်ဆက်တွေ့နေရသလိုအစိုးဆုံးကကျောင်းသားအများစုပါဝင်တဲ့မြို့နယ်အရတားပြည်သူတွေဟာအခုဆိုလက်နက်ကိုဘယ်လိုသုံးရလဲဆိုတာတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေစီကနေတင်ယူလေ့ကျင့်တဲ့အနေအထားကိုရောက်နေပြီလို့လည်းအထူးကိုယ်စားလှယ်ကသတိပေးပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရားဝင်အကြီးအကဲအဖြစ်ပြသဖို့အတွက်အာရှအစည်းအဝေးကိုအသုံးချခဲ့ပေမဲ့မြန်မာနိုင်ငံမှာအမျိုးသားညီညွတ်ရေးအစိုးရတရက်ဖွဲ့စည်းထားပြီးဖြစ်ကြောင်းသူ့ Twitter ကနေရေးပါတယ်။လုံခြုံရေးကောင်စီကမြန်မာအခြေအနေကိုအထူးစိတ်ပူကြောင်းထပ်မံပြောကြားခဲ့သလိုမြန်မာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကြီးညာချက်တွေအများအပြားထုတ်ပြန်ခဲ့ပေမဲ့မြန်မာပေါ်မှာပြင်းထန်တဲ့ဘယ်အရေးယူမှုမျိုးကိုမဆိုရုရှားနဲ့တရုတ်တို့ကတားဆီးမဲ့အနေအထားရှိနေတယ်လို့လဲ Reuters သတင်းမှာဖော်ပြထားပါတယ်။စစ်တပ်အာဏာသိမ်းတာ3လပြည့်ခဲ့ပြီဖြစ်ပေမဲ့မြန်မာနိုင်ငံအနှံ့အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေဆဲဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကြားမှာပဲရန်ကုန်မန္တလေးမြို့ကြီးတွေအပြင်နေမြို့တွေမှာပါဆက်လက်ဆန္ဒပြနေကြတာပါဗျ။ဒဝေမြို့မှာဖမ်းဆီးဖြိုခွဲမှုတွေရှိနေတဲ့ကြားကပဲစနေနေ့ကရာနဲ့ချီတဲ့ပြည်သူတွေတင်းမတ်တပိတ်စစ်ကြောင်းထွက်ခဲ့ကြပြီးဒေါန်ဆန်းစုကြည်ပါဝင်ဖမ်းဆီးထားတဲ့ခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့စာရန်နဲ့အလံတွေကန်ဆောင်ပြီးကြွေးကြော်ချီတက်ခဲ့ကြတာပါ။စီပေါ်ရေးအချက်ကြားကြတဲ့ရန်ကုန်မှာစနေနေ့ကရန်ကင်းအင်းစိန်နဲ့တင်ငန်းကျွန်းမြို့နယ်တွေမှာပောက်ကွဲမှုတွေရှိခဲ့ပါတယ်။ရန်ကုန်မှာလုံခြုံရေးတွေတင်းတင်းကျပ်ကျပ်ချထားတာဖြစ်ပြီးဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွဲဖို့ကြိုးစားတာရှိပေမဲ့ဆန္ဒပြသူတွေကသူတို့နဲ့ထိတ်တန့်မတွေ့အောင်ရှောင်ရှားပြီးလျှက်တပြက်ဆန္ဒပြတပိတ်ချီတဲ့ပွဲတွေမြို့နယ်အတော်များများမှာပြုလုပ်ခဲ့ကြတာပါမန္တလေးမှာတော့ပညာရေးမိသားစုတွေဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကအဖွဲ့ချုပ်နဲ့မဟာအောင်မြေလူထုပါဝင်မဟာမိတ်စစ်ကြောင်း15ကြောင်းပူးပေါင်းပြီးဖက်ဒရယ်ဒီမိုကရေစီရရှိရေးဖက်ဒရယ်တက်မတော်ပေါ်ပေါက်ရေးနဲ့စစ်အာဏာရှင်အမြင့်ပြတ်ချေမှုန်းရေးကြွေးကြော်သံတွေနဲ့ဆန္ဒပြခဲ့ကြတာ။ထောက်ကမ်းတွင်မှာလည်းတိုက်ခတ်ဖြုတ်ခွဲမှုတွေဖမ်းဆီးမှုတွေကြားကပဲဆက်လက်ဆန္ဒပြသူများနဲ့ချီရှိခဲ့တာပါ။မန္တလေး၊မုံရွာ၊ကလေး၊ညအူး၊မြိုင်း၊မကွေး၊တောင်ကြီးအပါအဝင်မြို့ကြီးတွေနဲ့ ကြီးလက်တွေမှာပါပုံစံအမျိုးမျိုးနဲ့ဆင်အာနာရှင်ဆန့်ကျင်ကြောင်းဆန္ဒထုတ်ဖော်နေကြပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေမေလ1ရက်နေ့အထိစစ်တပ်ရဲ့ရဲတွေကြောင့်တည်ဆုံးရတဲ့အရသားက959ဦးရှိနေပြီးအဖမ်းခံရသူက3500ကျော်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကကြေညာချက်ထုတ်ပြန်ထားပါတယ်ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့ဗဟန်းမြို့နယ်ကြားမှာရှိတဲ့မြန်မာပလာဇာအနီးမှာစနေနေ့နေ့လယ်ပိုင်းကဘုံသုံးလုံးတဲ့မနဲ့ပောက်ကွဲခဲ့ပါတယ်မြန်မာပလာဇာအနီးကဆက်မှု1လမ်းပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့ဒေသခံတဦးက VOA ကိုပြောပါတယ်ဒီပောက်ကွဲမှုကြောင့်ဘယ်နှစ်ယောက်ထိခိုက်ဒဏ်ရာရတယ်ဆိုတော့မသိရသေးပါဘူးပောက်ကွဲမှုဖြစ်ပွားပြီးနောက်ပိုင်းဆက်မှု1လမ်းမကြီးကိုပိတ်ထားပြီးရန်ကင်းမြို့နယ်အတွင်းမှာလုံခြုံရေးတွေကိုပို့ပြီးတင်းတင်းကြပ်ကြပ်ချထားပါတယ်တောင်ငုံမြို့နယ်အတွင်းမှာတော့ရပ်ထားတဲ့ YBS ဘတ်စကား2ဆင်းစနေနေ့အစောပိုင်းကမီးလောင်ခဲ့ပါတယ်။မီးလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။တင်ငန်းကျွန်းမြို့နယ်ထဲမှာလည်းစနေနေ့ညနေပိုင်းကဖီးတယ်တင်ဘတ်စကား2ဆင်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။အခုလိုဘတ်စကားတွေမီးလောင်ကျွမ်းတာပောက်ကွဲမှုတွေရှိနေချိန်မှာပဲရန်ကုန်မြို့ရင်းနေရာအတော်များများမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေလုပ်နေတဲ့အတွက်မြို့ကန်တွေကြားမှာတော့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့ April 18ရက်နေ့ကလည်းရန်ကင်းမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့ရက်တွေအတွင်းမှာလည်းရန်ကင်းမြို့နယ်တချို့အပါအဝင်နိုင်ငံတဝန်းကတခြားနေရာတွေမှာလည်းပေါက်ကွဲမှုတွေအတော်များများဖြစ်ပွားခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာမြန်မာနှွေဦးတော်လှန်ရေးနေ့အထိမ်းအမှတ်ကိုမေလ1ရက်စနေနေ့ကပြည်ပရောက်မြန်မာနိုင်ငံသားတွေသူတို့ရောက်ရှိနေထိုင်ရာဒေသအသီးသီးမှာကျင်းပခဲ့ကြပါတယ်။American နိုင်ငံ Washington DC စစ်တမ်းရုံရှိမှာ Washington ပတ်ဝန်းကျင်မြို့ကြီးတွေကယာနဲ့ချီတဲ့မြန်မာနိုင်ငံဘွားတွေလာရောက်စုဝေးကြပြီးဆင်အာနာသိမ်းမှုဆန့်ကျင်ကြောင်းကြွေးကြော်ဆန္ဒပြခဲ့ကြပါတယ်မြန်မာစစ်တပ်အာနာသိမ်းတာ3လပြည့်တဲ့မေလ1ရက်နေ့မှာ American နိုင်ငံအရှိချမ်းက Washington New York နဲ့အနောက်ချမ်းမှာရှိတဲ့ San Francisco, Los Angeles မြို့တွေမှာလည်းမြန်မာရေးတက်ကြွသူတွေစုဝေးပြီးကမ္ဘာလုံးဆိုင်ရာမြန်မာနှွေဦးဒေါ်လာရေးကျင်းပခဲ့ကြပါတယ်။ဒါ့အပြင်ကနေဒါနိုင်ငံ၊ Britain က London နဲ့ Manchester မြို့ကြီးတွေ၊ Australia နိုင်ငံက Sydney, Melbourne, Brisbane နဲ့ Perth မြို့တွေအပြင် Japan, တောင်ကိုရီးယားနဲ့ Taiwan တို့မှာနေထိုင်တဲ့မြန်မာအရေးလှုပ်ရှားသူတွေလည်းပါဝင်ခဲ့ကြပါတယ်။ Netherlands ကကိုထင်လင်းကတော့စနေနေ့မှာအဖွဲ့နှစ်ဖွဲ့ခွဲပြီးကျင်းပခဲ့တယ်လို့ပြောပါတယ်။
ဒီနေ့လောက်တာကနှစ်ဖွဲ့ရှိတယ်ဗောနော်ပထမတစ်ဖွဲ့ကကြာတော့သူတို့ကပိုစတာကမ်ပိန်းကြီးလုပ်တဲ့အဖွဲ့ဗောနော်အဲ့ဒီအဖွဲ့ကဒီနေ့မနေ့10နာရီနဲ့17နာရီလောက်မှာ Ezra လို့ခေါ်တဲ့ဒီပင်လယ်ကြီးကိုတားတဲ့နေရာဗောနော်ပင်လယ်ကြီးကိုရေတွေတားတဲ့နေရာဗောသူတို့ Netherlands ရဲ့အောင်မြေဗောအဲ့ဒီနေရာမှာသူတို့သွားပြီးတော့ပိုစတာကမ်ပိန်းတွတ်လုပ်တယ်ဒီနေရာရေတွေကိုတားနိုင်ခဲ့တယ်ဗောနော်ငါတို့ကဆက်အနာရှင်ကိုလည်းတားနိုင်အောင်ဗောပြည်သူတွေစိတ်ဓာတ်မကြပါနဲ့ဗောငါတို့မင်းတို့နဲ့အတူတူရှိတယ်ဗောအမနောက်တစ်ဖွဲ့ကနေ့လယ်2နာရီရပြီးတော့ညနေ4နာရီလောက်ကြီးလုပ်တယ်အဲ့ဒါကတော့တဟကမာလီဖူးဆိုတဲ့ကွင်းကြီးပေါ့နော်ကွင်းကြီးမှာဆန္ဒပြကြတာပေါ့သူတို့က
နယ်သာလန်ပြင်ဥရောပတိုက်ကအီတလီနိုင်ငံရောမနဲ့မီလန်မြို့ကြီးတွေဩစတြီးယားဂျာမနီဘယ်လ်ဂျီယမ်နဲ့ဖင်လန်နိုင်ငံရောက်မြန်မာနယ်ဘွားတွေလည်းကမ္ဘာလုံးဆိုင်ရာမြန်မာနယ်ဦးဒေါ်လာရေးကိုမေလ1ရက်နေ့ကကျင်းပခဲ့ကြတာပါ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့မေလ2ရက်နေ့တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယပြည်နယ်အတော်များများကကိုဗစ် -19 ကာကွယ်ဆေးအကြီးအကျယ်မလုံလောက်မှုနဲ့ရင်ဆိုင်လာရမယ့်အရေးသတိပေးထားပေမဲ့လည်းအရွယ်ရောက်ပြီးသူအလုံးကိုကာကွယ်ဆေးထိုးနိုင်ရေးစတင်ဆောင်ရွက်နေပါတယ်ကျန်းမာရေးဝန်ထမ်းတွေရဲတွေလိုဦးစားပေးကာကွယ်ဆေးထိုးပေးနေရခနေစနေနေ့ကစလို့အရွယ်ရောက်သူတိုင်းကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းဥတ္တရပရဒေ့ရှ်ပြည်နယ်ကကာကွယ်ဆေးထိုးလုပ်ငန်းအကြီးအကဲကပြောပါတယ်
ये वैक्सीनेशन का प्रोग्राम चल रहा है उसमें फ्रंटलाइन वर्कर्स हेल्थ
येnga उसाबे सिएन मा पातुरे को कागवसे ठोपे निरा मा सनेनी मा रो अतत 18 ने 44 ने जा अयरे को ले कागवसे ठोपे बो न्यणचा छे याशी केरा चा दीलुरे को सपी कागवसे ठोपे निरे अचांग ब्यो केरा बा ကာကွယ်ဆေးမလုံလောက်တာကြောင့်အသက်44နှစ်နဲ့အထက်ကိုတော့ကာကွယ်ဆေးမထိုးနိုင်သေးတဲ့အကြောင်းအင်ဒီရာဂန်ဒီဆေးရုံကဝန်ထမ်းတဦးကလည်းရှင်းပြပါတယ
် As applicable update I head of
ကာကွယ်ဆေးထိုးဖို့ကြိုတင်ရချင်းယူထားတဲ့အသက်18နှစ်ကနေ44နှစ်ကြားအရွယ်တွေကိုကာကွယ်ဆေးထိုးဖို့ညွှန်ကြားထားပေမဲ့အသက်44နှစ်နဲ့အထက်လူတွေကိုတော့စနေနေ့မှာကာကွယ်ဆေးထိုးမပေးနိုင်ခဲ့ဘူးလို့ပြောခဲ့တာပါအိန္ဒိယမှာဆေးရက်ဇက်တိုင်နေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအသစ်3သိန်းကျော်ရှိခဲ့ရာကနေစနေနေ့မှာတော့တရက်ထဲကူးစက်မှုအသစ်4သိန်းကျော်ကိုစံချိန်တင်ရောက်ရှိပါတယ်။ကမ္ဘာမှာ COVID-19 ကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယမှာနိုင်ငံတွင်းအသုံးပြုရေးမလုံလောက်တာကြောင့်ဒုတိယတကြော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပိုပြီးတော့ဆိုးရွားလာပါတယ်။စနေနေ့နောက်ဆုံးရစာရင်းအရအိန္ဒိယမှာ COVID ကူးစက်သူ19သန်းကျော်ရှိနေပါတယ်ရှင်။အိန္ဒိယနိုင်ငံအနောက်ပိုင်းဆေးရုံတစ်ခုမှာစနေနေ့ကကိုဗစ် -19 လူနာဆောင်တစ်ခုမိလောင်တာကြောင့်အနည်းဆုံး18ဦးသေဆုံးရပါတယ်။ဂူဂျာရက်ပြည်နယ်ဘဟာရက်မြို့က welfare ဆေးရုံမြင်းကြီးထက်မိလောင်မှုကနေလူနာ30ကိုကယ်တင်ခဲ့ရတဲ့အကြောင်းအာဏာပိုင်တို့ကပြောပါတယ်
။14 patients
လူနာ14ဦးနဲ့သူတို့ကိုပြုစုစောင့်ရှောက်ပေးနေသူတွေကျန်းမာရေးဝန်ထမ်းတွေမိသင်သေးဆုံးခဲ့ရကြောင်းဆေးရုံတာဝန်ရှိသူကပြောပါတယ်မိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးဆေးရုံမိလောင်မှုအတွင်းအသက်ဆုံးရှုံးခဲ့ရမှုအတွက်ဝန်ထမ်းရာကြောင်းနဲ့သေဆုံးရသူတွေရဲ့မိသားစုနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter လူမှုကွန်ရက်မှာရေးပါတယ်တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုးရွားလာနေတဲ့အိန္ဒိယကိုနိုင်ငံတကာကအထောက်အကူတွေအရေးပေါ်ပို့ဆောင်နေကြပါတယ်အောက်ဆီဂျင်ကိုရိုနာဗိုင်းရပ်စ်ဆန်းသက်ပစ္စည်းတွေနဲ့ကာကွယ်ဆေးထုတ်လုပ်ရေးဆိုင်ရာပစ္စည်းတွေအပါအဝင်အမေရိကန်ရဲ့အကူအညီတွေကတောက်ကြံနေမှာရောက်ရှိသွားပါပြီ။အမေရိကန်နဲ့နေတိုမဟာမိတ်တွေကအာဖဂန်နစ္စတန်နိုင်ငံတွင်းမှာနောက်ဆုံးချမ်းရှိနေတဲ့တပ်ဖွဲ့တွေကိုစနေနေ့မှာတရားဝင်စတင်ရုပ်သိမ်းနေကြောင်းအမေရိကန်သမ္မတအင်ဘူရိုနဲ့စစ်ဖက်အရာရှိတွေကပြောဆိုထားတာကြောင့်အမေရိကန်ရဲ့တပ်တန်းအရှိဆုံးစစ်ပွဲကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။ကျန်းရှိနေတဲ့တပ်ဖွဲ့တွေကိုမေလ၁ရက်နေ့မှာစတင်ရုပ်သိမ်းဖို့အမေရိကန်သမ္မတဂျိုးဘိုင်တန်ကရက်သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ဘက်ကတော့ပြီးခဲ့တဲ့သတင်းပတ်တွေကဆလို့အာဖဂန်မှာရှိတဲ့စစ်ပစ္စည်းတွေကိုစတင်ရုပ်သိမ်းနေတာဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်းမှာအမေရိကန်တပ်ဖွဲ့ဝင် 2,500 ကနေ 3,500 ကြားကျန်းရှိနေသေးပြီးနေတိုတပ်ဖွဲ့ဝင် 9,000 လောက်ရှိပါတယ်။နိုင်ငံတွင်းမှာဆက်ပြီးကျန်နေတဲ့တပ်ဖွဲ့ဝင်တွေကတော့နွေရာသီအကုန်မှာအာဖဂန်ကနေထွက်ခွာမှာဖြစ်ပါတယ်။နိုင်ငံတကာတပ်ဖွဲ့တွေအပိတက်ရုပ်သိမ်းတာကြောင့်တာလီဘန်တွေအတင့်ရဲလာပြီးတိုက်ပွဲတွေဖြစ်လာနိုင်တဲ့အပေါ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအမြင့်ဆုံးတက်လှမ်းထားပါတယ်။နိုင်ငံရဲ့အနာဂတ်ကလည်းမရေမရဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုမှာ2000စက်တင်ဘာ17ရက်နေ့အကြမ်းဖက်ဝါရာဇဲတိုက်ခိုက်ခဲ့တဲ့အယ်ကိုက်ဒါအဖွဲ့ဝင်တွေကိုအာဖဂန်တာလီဘန်ခေါင်းဆောင်တွေကကာကွယ်ပေးထားတာဖြစ်ပြီးဒီအယ်ကိုက်ဒါတပ်ဖွဲ့ဝင်တွေကိုရှာဖွေရေးအတွက်2000အောက်တိုဘာလ9ရက်နေ့မှာအမေရိကန်နဲ့နေတိုမဟာမိတ်တွေအာဖဂန်ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။နောက်နှစ်လအကြာမှာတော့အယ်ကိုက်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်နဲ့သူ့ရဲ့တိုက်ခိုက်ရေးသမားတွေထွက်ပြေးကြပါတယ်။အိုဆာမာ ဘင်လာဒင်ကိုတော့အိန္ဒိချင်းပါကစ္စတန်နိုင်ငံထဲမှာအမေရိကန် Navy SEAL တပ်ဖွဲ့ဝင်တွေကတုတ်တင်ခဲ့ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဂါဇနီပြည်နယ်တွင်ကရေးပါတဲ့စစ်တပ်အခြေစိုက်စခန်းတစ်ခုကိုစနေနေ့မှာတာလီဘန်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်ပြီးဒါဇင်နဲ့ချီတဲ့စစ်သားတွေကိုဖမ်းဆီးအများအပြားလဲတပ်ဖြတ်ခံရပါတယ်။နှစ်ပေါင်း20နီးပါးကြာအာဖဂန်စစ်ကနေအမေရိကန်နဲ့နေတိုမဟာမိတ်တပ်ဖွဲ့တွေကိုတရားဝင်စတင်ရုပ်သိမ်းတဲ့နေ့မှာပဲတိုက်ပွဲဖြစ်ခဲ့တာပါ။ပြည်내မြို့တော်ဂါဇနီမြို့ပြင်ကစစ်အခြေစိုက်စခန်းကိုတပုံးတွေမတိုက်ခိုက်ခင်ကအာဖဂန်အစိုးရကဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေတက်ချခဲ့ကြောင်းပြည်내ကောင်စီအဖွဲ့ဝင်နှစ်ဦးက VOA ကိုပြောပါတယ်။တာလီဘန်နဲ့အာဖဂန်တပ်ဖွဲ့တွေကြားတိုက်ပွဲတွေကနိုင်ပေါင်းများစွာကြာမြင့်ခဲ့ပြီးအနည်းဆုံးစစ်သား18ဦးသေဆုံးကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။စစ်တပ်အခြေစိုက်စခန်းကျသွားတဲ့အကြောင်းအာဖဂန်စစ်တပ်အခြေကဲလည်းဖြစ်ယာယီကာကွယ်ရေးဝင်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးမိုဟာမက်ယာစင်ဇီယာကကာဘူးမြို့တော်မှာသတင်းထောက်တွေကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အစိုးရတပ်ဖွဲ့ဝင်25ဦးဖမ်းဆီးရမိကြောင်းတချို့ကိုတပ်ဖြတ်ခဲ့တဲ့အပြင်လက်နက်ကြီးလက်နက်ငယ်တွေလည်းသိမ်းဆည်းရမိကြောင်းတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောဆိုထားပါတယ်ရှင်။အီရန်ရဲ့ရေနံလုပ်ငန်းတွေနဲ့ဗန်တွေအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုကိုဖယ်ရှားပေးမှဖြစ်ကြောင်းအီရန်ထိပ်တန်းညှိနှိုင်းရေးမှူးကစနေနေ့မှာနိုင်ငံပိုင်မီဒီယာကိုပြောပါတယ်။ ဩစတြေးလျနိုင်ငံဗီယန္နာကတွဲဆုံဆွေးနွေးပွဲသဘောတူညီချက်တွေကိုအခြေခံပြီးအခုလိုပြောတာပါအီရန်ရဲ့နျူကလ িয়ার သဘောတူညီချက်မှာအမေရိကန်ပြန်လည်ပါဝင်လာရေးအဓိကထားဆွေးနွေးနေတာဖြစ်ပြီးတိုးတက်မှုရှိကြောင်းအီရန်ရဲ့ဆွေးနွေးဘက်တွေဖြစ်တဲ့ပြင်သစ်ဗြိတိန်ဂျာမနီနဲ့ရုရှားတို့ကပြောပါတယ်။လွန်ခဲ့တဲ့၃နှစ်ကအမေရိကန်နှုတ်ထွက်ထားတဲ့2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်သက်ဝင်လာရေးအတွက်အီရန်နဲ့တခြားနိုင်ငံ၅ခုတို့ဗီယန္နာမြို့တော်မှာပြီးခဲ့တဲ့လကစလို့ဆွေးနွေးကြပါတယ်။ဗီယန္နာမှာ6ရက်ကြာဆွေးနွေးခဲ့ပြီးနောက်ရထားတဲ့သဘောတူညီချက်တွေအရရှင်နန်နဲ့တဘာဝဓာတ်ငွေအပါအဝင်အီရန်ရဲ့စွမ်းအင်ဂန္ဓာဒါမှမဟုတ်လဲမော်တော်ကားထုတ်လုပ်မှုဘန်ဒါရီးနဲ့ဘန်စိတ်ကန်းတွေအပေါ်ဒဏ်ခတ်အရေးယူမှုအလုံးဖိရှားပေးရမှာဖြစ်ကြောင်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအာဘတ်စ်အာရာချီရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းကဖော်ပြပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဘယ်လိုပုံစံမျိုးနဲ့ဘယ်အချိန်မှာဖိရှားပေးမယ်ဆိုတာကိုတော့သူကရှင်းမပြပါဘူးအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်အပေါ်အမေရိကန်နိုင်ငံခြားရေးဌာနဘက်ကတော့မှတ်ချက်မပေးသေးတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ
်။သတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိင်ကြီးထိုက်တို့ကတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA အမေရိကန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အရင်ဦးဆုံးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ၃လပြည့်လာတဲ့အခုလိုအချိန်မှာအာဏာသိမ်းမှုစတင်တဲ့လှုပ်ရှားမှုတွေပြည်တွင်းပြည်ပဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်။စနေနေ့မှာလည်းအမေရိကန်၊ဥရောပနဲ့အာရှနိုင်ငံတချို့ကမြန်မာရေးလှုပ်ရှားသူတွေကကမ္ဘာလုံးဆိုင်ရာနှွေဦးဒေါ်လာရေးလှုပ်ရှားမှုအဖြစ်စူဝေးဆန္ဒပြခဲ့ကြတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကမြန်မာစစ်တပ်ရုံးရှိမှလူရာချီစူဝေးချီတက်ပြီးဆရာနာရှင်စနစ်အဆုံးသက်ရေးမေလ၁ရက်စနေနေ့ကဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်တဲ့ဝိုင်းရင်နိုင်ငံရေးသမားဦးအောင်စိုးကတော့အခုအချိန်ဟာပြည်တွင်းပြည်ပမြန်မာပြည်သူတွေအငြင်းညွတ်ဆုံးအချိန်ဖြစ်တယ်လို့ပြောပါတယ
်ဒီနေ့တိုက်ပွဲဟာအကြမ်းဖက်စစ်ကောင်စီကနေတိုက်ပွဲပုံစံကိုပြတ်ထန်းလိုက်တဲ့အတွက်လူတို့ကမြုပ်ပြလက်နက်ကင်တိုက်ပွဲပုံစံပြောင်းသွားပြီလို့အဲ့ဒါကိုကျွန်တော်တို့အဓိကထားပြောတာ။ကိုကဘလို့ပဲငင်းငင်းချမ်းချမ်းပြခြင်းနဲ့ဖြစ်သစေသူတို့ဘက်ကအဲ့လိုစန့်ကျင်လာတဲ့အတွက်ကျွန်တော်တို့ကမိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်ဆိုတဲ့အနေနဲ့ကျွန်တော်တို့ဒီတိုက်ပွဲကိုဖော်ဆောင်တာဖြစ်တယ်။နော်နောက်တစ်ချက်က February 1ရက်နေ့စစ်တပ်အာဏာသိမ်းလိုက်ခြင်းဟာစစ်အာဏာရှင်စနစ်ရဲ့ညီကုန်းပိုင်းရဲ့အဖွဲ့အစပဲဖြစ်တယ်လို့သူတို့ကြာဆုံးသွားပြီလို့ကျွန်တော်တို့ကအဲ့လိုပြောခြင်းနဲ့ဘာကြောင့်လဲဆိုတော့ဒီတိုက်ပွဲကလူတို့အားလုံးပါလာတဲ့တိုက်ပွဲဖြစ်တယ်။အခုကအားလုံးကလည်းခိုင်မာတဲ့တန်တိတ်ထန်နေချထားပြီးဖြစ်တဲ့အတွက်ဒီကနေ့ပြည်သူလူထုတရလုံးကဆက်အနာရှင်စနစ်ကိုအမြစ်ကပါစလန်ပြီးတော့မှမြေမြုပ်စင်းကြုံပြစ်မဲ့တိုက်ပွဲဖြစ်တယ်။နောက်ဆုံးတိုက်ပွဲနဲ့အဆုံးဖြတ်တိုက်ပွဲဖြစ်တယ်လို့ကျွန်တော်တို့ပြောချင်ပါတယ
်။ Washington DC နီးတူ California ပြည်နယ် Los Angeles မြို့ကမြန်မာမိသားစုတွေကလည်းပြည်တွင်းမြန်မာပြည်သူပြည်သားတွေနဲ့ထပ်တူရပ်တည်သွားမှာဖြစ်ကြောင်းစစ်နေနေ့ကဆန္ဒထုတ်ဖော်ခဲ့ကြတယ်လို့မတ်တွတ်သက်ခင်ကပြောပါတယ်။
အခုဒီနေ့လောက်တဲ့ပွဲရတော့ပေါ့နော်နောက်တစ်ခါပေါ့နော်ကျမတို့ရဲ့ဒီနှွေဦးတော်လှန်ရေးကိုထက်လောင်းပြီးတော့အသည့်ဖြည့်တဲ့ပွဲအနေနဲ့တကပါလုံးဆိုင်ရာလောက်တဲ့ပွဲပါအဲ့ဒါကြောင့်မို့လဲဘာဖြစ်လို့လဲဆိုတော့ကြတော့ကျမတို့ဒီမြန်မာပြည်တွင်းမှာဖြစ်နေရအားလုံးလည်းသိတဲ့အတိုင်းနဲ့တကယ်ကိုအာဓမ္မဖြစ်နေရဆိုတော့ကြတော့ဟိုလူတန်းစားအလွှာအသီးသီးရလဲဓာကြီးကိုတိုက်ထုတ်ဖို့အတွက်စိတ်အားထက်သန်နေကျမတို့ဒီအလီဘက်ကမိသားစုတွေအားလုံးကလည်းဒီကိစ္စကိုဟိုတကယ်ပဲတိုက်ထုတ်ခြင်းကြတယ်အဓိကတော့ပြည်တွင်းမှာနေနေရတဲ့တွေးချင်းညီနောင်တွေသူတို့ဟာဆိုလို့ရှိရင်ထိတ်တိုက်တကယ်ကြီးကိုပဲဒုက္ခတွေကိုခံစားနေရတဲ့အန်ဒီတွေရင်ဆိုင်နေရတဲ့အချိန်မှာသူတို့ကိုအားမပြတ်စေခြင်းမူသူတို့အတွက်နောက်ကနေပြီးတော့အမြဲတမ်းပဲကျမတို့တွေကရက်တည်နေတဲ့ဆိုတာသိစေခြင်းတဲ့အတွက်ကြောင့်မလို့ကျမတို့ဒီနေ့စန္ဒပြခြင်းဖြစ်ပါတယ
်မက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့မှာတော့ຫນွေဦးဒေါ်လာရေးရန်ပုံငွေဈေးရောင်းပွဲတရလုပ်ခဲ့ပြီးအမေရိကန်ပြည်ရောမြန်မာပြည်ပါလူရာကျော်လာရောက်အားပေးခဲ့တယ်လို့ဘော့စတွန်မြို့ကန်ကိုတူးကပြောပါတယ်
။အာကျွန်တော်တို့ဒီနေ့ဘော့စတွန်မှာရှိတဲ့မိသားစုရဲ့လှုပ်ရှားမှုကဒီမြန်မာပြည်အတွင်းမှာလှုပ်ရှားနေတဲ့ຫນွေဦးတော်လှန်ရေးကိုထောက်ပံ့ဖို့အတွက်ဈေးရောင်းပွဲကိုလုပ်တာပါကို။ဈေးရောင်းပွဲတော့မှာတော့ကျွန်တော်တို့ဒီမြန်မာအစားအသောက်ကအစုံပါပဲဒန်ပေါက်၊မီးရှင်၊ဆန်ခေါဆွဲဒီမြန်မာအစားအစာတော်များပါတော့အမျိုး20လောက်ရှိရခင်ဗျာ။အာလူကတော့တော်များတယ်ခင်ဗျာ။ကိုအားအရန်အားရောက်ကောင်းတယ်ကျွန်တော်တို့ဒီအစောကြီးကိုပြတ်သွားတာကိုပွဲကဒီကအရန်လာတော့ဒီ45မိနစ်တွင်မှာကျွန်တော်တို့စီစဉ်ထားတဲ့အစားအစာတွေအကုန်ပြတ်သွားတာ။ဒါရောင်းတဲ့လူဆိုလဲကိုကဦး20လောက်ရှိရပါတော့ဘန်ဒါဈေးရောင်းတဲ့လူ။ပြင်ကျွန်တော်တို့ဒီအင်းကြီးတွေရောင်းနေဆိုတော့တော်တော်လေးကိုရမုံငွေကတော်တော်ရောက်စီစဉ်ရှိပါတယ်ကို။ အော်ရလာတဲ့ရမုံငွေကိုကျွန်တော်က CRPH ရဲ့ NUG ရဲ့ပြည်တော်တိုင်းသားစစ်ဘေးရှောင်တွေပေါ့နော်အဲ့တို့ကိုကျွန်တော်အတူတည်းမှုဆုံးစီစဉ်ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတွင်နယူးယောက်မြို့နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းຫນွေອູ້ດໍລານຍີດຸດຕິຍາຫຼ້າຍຫຼຸຊ້າງຫມູ່ກໍສະເນນີ້ກະລົກເຂ້ຈະບາໄດ້ອາຊາໄຕແດກະຈັບານໄງງານມາຮໍໂຕກິໂອມິໂອກະກຸລັນທະມະກະສັນຍາອະສາອົງຊິມາຍມະໄງງານຕາດີຍໍຈັບານລູມິໂອດີບາກຸລັນທະມະກະອະນີແນຍມະສິດກອງຊີອໍທີ່ຍောက်ແດອະຍີຢູ່ຫມູ່ດີຊ່າມັດໄປບໍ່ສະເນນີ້ກະດ້ານສູ່ເຂ້ຈະບາໄ
ດ້ຍມະພະນີອັນຍໍໂ
ນຍມະດີໂມຄຣາຊີຍີທောက်ຂັນແດຈັບານລູທະມະກະກອງອອງດູສະນະປາປ່ວຍອຶດວິນປ ્યો ດວ່າດາກະ
皆さんの代表である CRPH そして NUG を一刻も早く認めて民主主義のため
デモクラシー保存維持へ民間人類を構成ぷて CRPH コミティ NUG ジャガラ諸野類をジャパン諸野があ мян ぞあ定満ぷび推薦送やむ類漏倒ないもジャパン諸野を我々対等倒まば民間人間類列し犯し犯にやれ類あろうあ мян 便漏ぺいမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးလွတ်လပ်စွာနေထိုင်ခွင့်တွေချက်ချင်းပြန်လည်ရရှိလာစေရေးအတွက်ဂျပန်လူမျိုးတွေအနေနဲ့ထောက်ခံရည်တည်သွားမှာပါလို့သူကပြောသွားတာပါဥရောပတိုက်တဲကနယ်သာလန်နိုင်ငံမှာတော့နယ်သာလန်နိုင်ငံသားတွေကိုယ်တိုင်ယုံကြည်မှုတွေရှိကြတဲ့ပင်လယ်ကမ်းစပ်တစ်ခုနားကအောင်မြင်နေရကိုတွားရောက်ပြီးမြန်မာအရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြောင်းကိုထင်လင်းကပြောပါတယ်
ဒီနေ့လောက်တာကနှစ်ဖွဲ့ရှိတယ်ဗောနော်ပထမတစ်ဖွဲ့ကကြတော့သူတို့ကပိုစတာကမ်ပိန်းကြီးလုပ်တဲ့အဖွဲ့ဗောနော်အဲ့ဒီအဖွဲ့ကဒီနေ့မနေ့10နာရီနဲ့17နာရီလောက်မှာ Ezra လို့ခေါ်တဲ့ဒီ Netherlands ရဲ့ဒီချင်းပေါ်ကြော်ကြတဲ့ပင်လယ်ကြီးကိုတားတဲ့နေရာပေါ့နော်ပင်လယ်ကြီးကိုရေတွေတားတဲ့နေရာပေါ့သူ Netherlands ရဲ့အောင်မြေပေါ့1973ခုနှစ်လောက်ကနေပေါင်း90လောက်ကတားရှိ Netherlands ကြီးပေါ့ဗျာဒီပင်လယ်ကြီးကိုတားတယ်ပေါ့နော်စွန့်တွေကိုတားတယ်ပေါ့ဒိုက်တွေကိုတားတယ်ပေါ့ငါတို့အဲ့အရာကြီးကိုရအောင်တားပြီးတော့ဒါပင်လယ်ကိုတားနိုင်ခဲ့တဲ့ကမ္ဘာမှာအောင်မြင်တဲ့သူတွေဒဏ်ပြီးပေါ့ဗျာဒီနေရာရေဒီယိုတားနိုင်ခဲ့တယ်ပေါ့နော်ငါတို့ကဆက်အနာရှင်ကိုလည်းတားနိုင်ရမှာပေါ့ပြည်သူတွေစိတ်ဓာတ်မကြပါနဲ့ပေါ့ငါတို့မင်းတို့နဲ့အတူတူရှိတယ်ပေါ့အဲ့ဒီနေရာမှာသူတို့သွားပြီးတော့ပိုစာကမ်ပိန်းတွက်လုပ်တယ်အဲ့ဒါမနေ့ပိုင်းမှာပေါ့နော်12နာရီတစ်ချက်လောက်ဒီ1နာရီလောက်ထိတုတ်တာပေါ့နောက်တစ်ဖွဲ့ကနေ့လယ်2နာရီရပြီးပြီးတော့ညနေ4နာရီလောက်ထိလုပ်တယ်အဲ့ဒါကတော့တဟက်ကဒီမာလီဖူးဆိုတဲ့နေရာမှာမာလီဖူးဆိုတဲ့ကွင်းကြီးပေါ့နော်ကွင်းကြီးမှာဆန္ဒပြကြကြတာပေါ့သူတို့ကဒီကမ္ဘာလုံးဆိုင်ရာပူပေါင်းပါဝင်တယ်ပေါ့နော
်အလားတူဥရောပတိုက်ထဲကဘယ်လ်ဂျီယံနိုင်ငံမှာလည်းကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လန်ရင်းနေလှုပ်ရှားမှုကိုစနေနေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာဒီသတင်းနဲ့တစ်ဆက်တည်းမှာပဲမလေးရှားရောက်မြန်မာနိုင်ငံသားတွေရဲ့လှုပ်ရှားမှုသတင်းတွေကိုလည်းပြောပြပေးကြပါတယ်မကြသေးခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဦးဆောင်မှုကိုအားပေးထောက်ခံကြောင်းပြသဖို့မလေးရှားရောက်မြန်မာနိုင်ငံသားတွေတောက်ကြနေ့ကစူဝေးကျင်းပခဲ့ကြတာပါအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
မလေးရှားနိုင်ငံမှာကိုဗစ်ကပ်ဘေးထိန်းချုပ်ရေးဥပဒေကြောင့်လူစုဝေးခွင့်ကိုအကန့်အသတ်လုပ်ထားတဲ့အတွက်မလေးရှားရောက်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဟာစုဝေးဖို့အခက်အခဲရှိနေတာပါဒီလိုအခက်အခဲတွေကြားကပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းအခမ်းအနားတစ်ခုကိုဖုံးတော်ကြီးကြောင်းတစ်ကြောင်းမှာလုပ်ခဲ့ကြကြောင်းမလေးရှားနိုင်ငံအခြေစိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုချမ်းမြေကအခုလိုပြောပြပါတယ
်ဒီနေ့မှာကကျွန်တော်လုပ်တာကဟိုပါလေဒီကျွန်တော် NUG အစိုးရကိုထောက်ခံပေးပေါ့နော်NUG အစိုးရကိုကျွန်တော်တို့ကထောက်ခံကြိုဆိုခွင့်နဲ့ကမ္ဘာလုံးဆိုင်ရာနေမှုတော်လှန်ရေးကိုကျွန်တော်တို့ကဟောပေါ့နော်လေးအထိမ့်မှတ်ပေါ့မနေ့ကောင်လေအဲ့ဒါကိုကျွန်တော်ကြည့်ပြီးတော့လိုက်တာပေါ့ဒီနေ့အဲ့ဒါကိုအကန့်တက်ပြီးဓာတ်ရရပဲဟုတ်တယ်ဒီလိုပဲကျွန်တော်တို့အရှင်ပြောင်းလို့ရလာတယ်အဖွဲ့အစည်းရတယ်ခုနကပြောတဲ့30ပေါ့နော်လူပေါင်းတက်တယ်60ရေကျွန်တော်တို့ NUG AB ပေါ့မလေးရှားပေါ့
ဟုတ်ကဲ
့နိုင်ငံရေးဖွဲ့ပေါင်းပြီးကြတာပေါ့နော်အများကြီးလုံးလို့မရဘူးဟုတ်ကဲ့အတိုင်းရှင်းစနာပြတာတွေပါတရားဝင်စနာပြတာတွေပါလည်းလုံးလို့မရဘူးပေါ့ဒီလိုပဲကျွန်တော်တို့ဒီလိုအဒီကြားရရတယ်ကံကြောက်လေးတွေပေါ့ဗျာလုပ်နေကြတာပဲကျွန်တော်တို့ကတော့
တောက်ကြနေကတော့ပိုစတာကမ်ပိန်းလှုပ်ရှားမှုကိုမလေးရှားရောက်မြန်မာတွေကလုပ်ခဲ့ကြတယ်လို့ဆိုပါရယ်မလေးရှားနိုင်ငံမှာလည်းကိုဗစ်ကပ်ဘေးထိန်းချုပ်ရေးဥပဒေတွေကြောင့်လူအများစုဝေးတာဆန္ဒထုတ်ဖော်တာတွေကိုပိတ်ပင်ထားပါရယ်မလေးရှားရောက်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့မြန်မာလူသမားတွေကတော့မြန်မာနိုင်ငံကအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံခဲ့ပြီးပြည်တွင်းကအကြမ်းမဖက်အာဏာနဲ့ CDN လှုပ်ရှားမှုတွေကိုပံ့ပိုးကူညီမှုတွေကိုလည်းလုပ်ခဲ့ကြပါရယ်ရှင်
VOA အမေရိကန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောတာရှင်နေနားဆင်နေရတာဖြစ်ပါတယ်။အခုတခါတော့စစ်တပ်ရဲ့အပြစ်ရဲ့ကြေညာချက်အပေါ်သုံးသက်ချက်ကိုတင်ပြမှာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုင်းသာလန်နဲ့ကင်တပ်ဖွဲ့တွေနဲ့ CEPT ဘက်ကတွေပြင်းထန်နေချိန်မှာပဲတပ်မတော်ကဒီလကုန်အထိအပြစ်ရတာကိုနောက်ထပ်သက်တမ်းတိုးလိုက်ကြောင်းကြေညာလိုက်ပါတယ်။ဒါပေမဲ့လည်းကာကွယ်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုနှောက်ယှက်ထိပါးလာတာမျိုးကိုတော့ ကျင်းကျပ်အပြည့်တုံ့ပြန်ဖို့လဲတမရော်ကပြောဆိုထားတာပါ တမရော်ရဲ့တစ်ဖက်သက်အပြည့်ရဲ့ကြေညာချက်ကလက်တွေ့တိုက်ပွဲတွေလျှော့ချနိုင်မဲ့အလားအလာပေါ်အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ထိုးထားတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PPLO ဦးဆောင်နိုင်ရကဘုံမူကြီးခေါ်ကာကတောက်ကြာနေကထုတ်ပြန်ခဲ့တဲ့ဒီအပြည့်ရဲ့သက်တမ်းတူမှုကလကုံတိုင်းပုံမှန်မူရတိုးလာတာဖြစ်ပေမဲ့ဒီတစ်ခေါက်ထူးခြားမှုကို
ရတယ်လို့ပြောပြီးတော့ကျင်းယူမှာတမန်ငါးကမစီမလိုက်နာလို့နောက်ပြီးတော့အချက်ခွဲတော့ဗျာသူတို့ဒါကြောင့်ဆုံးမမယ်ဆိုတဲ့သဘောမျိုးနဲ့ရှစ်စီရေလုံးချိန်မုံးဝယ်ပြီးတော့ပြင်ညာကြတစ်ဖက်ထုတ်တာဟုတ်လားအရင်ကကဒီတမန်ငါးလုံးပြကတိုက်ခိုက်မှုရစေရေဦးရဲ့ပြင်ညာကြတမန်ချွင်းချက်ထုတ်လိုက်တဲ့သဘောမျိုးဖြစ်တာပါဆိုလိုတာတော့အစင်းနဲ့လားငများမဖွင့်နေတဲ့သဘောမျိုးနောက် selected target နဲ့ဒီမှာတခုခုကိုပဲအဓိကထားပြီးတော့ဟိုတိုက်ကျင်တဲ့သဘောမျိုးဖြစ်မယ်လို့ထင်တယ်အားလုံးတမက်လူတွေညင်အောင်ညင်နေချအောင်ပေါ့ဗျာ
ဒါဖြင့်ငင်းချဲရေးလုပ်ငန်းစဉ်တောက်လျှောက်အနီးကပ်ပါဝင်လေ့လာနေတဲ့ MIPS ခေါ်မြန်မာငင်းချဲရေးနဲ့လုံခြုံရေး Institute အမှုဆောင် Director ဒေါက်တာမင်းစောဦးကလည်းဒီတစ်ခေါက်သက်တမ်းတူမှုအရေးပါတာကို
အရင်ကကြီးညာတဲ့ပုံစံပါပဲသဘောကတော့သူတို့ကစပြီးတော့ပေါ့တိုက်ဆင်မဆင်ဘူးအခုချိန်ထိလဲသူတို့စကန်လာတိုက်လို့ရှိရင်အဲ့ဒီအပေါ်မှာတုတ်ပြန်ပြီးတော့ဘုံကျဲတဲ့ဟာတွေပါတွေ့ရတယ်ဒါပေမဲ့ဌာနချုပ်တီဦးတော့အခုချိန်ထိလက်ရှိပြစ်ခတ်တိုက်ခိုက်မှုအများဆုံးဖြစ်နေတဲ့ KNU နဲ့ရောဒီ KIA နဲ့ရောဟိုလိုင်ဇာရောနောက်တစ်ခု KNU ဌာနချုပ်ကိုရောဒါသူတို့မလုပ်တော့ကျွန်တော်တွေ့ရတယ်
အဲ့တော့ဘာကြောင့်မြန်မာတပ်ဘက်ကအခုလို KNU ကင်မျိုးသားစီယုံတပ်မငါနေနေကိုထိုးစစ်ဆင်လာရဘုံကိုထိပ်ပိုင်းငင်းချင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဘူကြီးခေါ်ကက
သူတို့ဆွဲတာတော့တမတော်နေ့29ရက်နေ့ကျင်းပတော့မှာအရေးကြီးတဲ့စကားတစ်ခုကိုသမာငါပိန်လိုက်တယ်ဗျပိန်လိုက်တော့ဖမ်းမိတဲ့လူတွေကို၄နိုင်ရင်တွင်းလောက်လားပြန်လုပေးဖို့ပြန်တောင်းတယ်သူတို့ကဘုဘကအဲ့ဒါကိုလည်းမလိုက်တာနောက်တစ်ခါအဲ့ဒီပိန်တဲ့စကားကိုပြန်သွားဖို့ရိတ်ခါလမ်းကြောင်းတွေခီးသွားလမ်းကြောင်းတွေဖွင့်ဖို့အဲ့ဒါလည်းဘုဘကမလုပ်ဘူးပါဗျအဲ့ဒီလိုဇက်တိုက်တွေဖြစ်လာတော့နိုင်ရကိုင်းတဲ့သဘောမျိုးကစိတ်ခါဆဲရမယ်။ဤလိုလည်းမရ။ဒါကြောင့်အေးပုံကျဲတဲ့ဆင်းတွေရောက်လာတယ်လို့ပြောတာပဲ။ဒါကျွန်တော်တပတ်ကပြန်ကြားတာပေါ့
။ဒီနေရာမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးမှအခုလိုပြောင်းလဲလာခြင်းကြောင့် NCA အဖြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေစုဖွဲ့ထားတဲ့ PPSD ခေါ်ငင်းကြဲရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့တွေရက်ခတ်လာပုံကိုလည်းဥဆောင်အဖွဲ့ဝင်တူဖြစ်တဲ့ဗိုလ်မှူးကြီးခေါ်ကက
PPSD ကတော့ဒီ Very Loose Alliance ကိုတော့အစီအလမထိုးပြီးတော့အကောင့်ထဲပေါ်တဲ့နေရာမှာပူပေါင်းဆောင်ရမယ်ဆိုတော့ပေါင်းခတ်ထားတဲ့အခါကျတော့အခု NCA အလုံးမပြတ်တော့ဘူးဒါပေမဲ့ပြတ်တော့မပြတ်ဘူးပေါ့ NCA အကောင့်ထဲပေါ်မှုတွေရဆိုင်နေတဲ့အချိန်မှာနိုင်ငံရေးဆွေးနွေးပွဲတွေလည်းမရှိတော့တဲ့အချိန်မှာနည်းနည်းတော့အခြား PPSC တွေပေါင်းကိုကြော်ပြီးတော့ NCA ပေါင်းကိုကြော်ပြီးတော့လောက်အောင်မဲ့အလုပ်တွေကိုဥတည်လာတဲ့သဘောရှိတာပေါ့ PPSC ဘက်ကအဲ့ဒီမှာလည်းပဲတင်ညင်ညွတ်တော့မဟုတ်ရဘူး PPSC အဖွဲ့ဝင်တချို့ကမင်းရကူပါဇာတာငွေတရားရပွားကြလာကြလောက်ကြတာရှိတယ်။ KNU တဖွဲ့ထဲမှာကိုပဲမတူကွဲပြားတာတွေရှိနေတော့ဆိုးရိမ်နေရတာပေါ့ဗျာ
။အခုလို PPSD အတွင်းကွဲပြားမှုတွေရှိလာရတဲ့အခြေအနေကိုလည်းဘုံဘူးကြီးခေါ်ကာက
CRPH နဲ့ NUG ရဲ့အလားလာနဲ့အစ်ဒီမှာပူပေါင်းဆောင်ရွက်တဲ့အဖွဲ့တွေရှိသလိုစစ်ကောင်စီနဲ့လည်းဆက်ဆံရေးမပြတ်ခင်ကျင်တဲ့အဖွဲ့တွေလည်းရှိတာ။ဟိုဘဘနန်းနန်းနဲ့ Pelindi Act လုံနေရတဲ့အဖွဲ့တွေရှိတာပေါ့ဗျာ။တော့လက်ရှိ NCA ပြစ်ခရာကျေးခံမအောင်ထိမ့်ပေးပြီးတော့နည်းနည်းဖွံ့ဖြိုးရေးတို့ဖွဲ့စည်းလုံခြုံရေးတို့ဦးစားပေးရမယ့်အဆင့်လည်းရှိတာ哦
။အဲ့ဒီတော့အာနာသိမ့်ပြီးအဓိကပြောင်းလာတာနဲ့ရှေ့မှာဆက်ဖြစ်လာနိုင်တာတွေကိုလည်းဒေါက်တာမင်းစောက
ဒါရမလနဲ့ကိုင်းဒီဘက်ကတော့ဒီအာနာသိမ့်လိုက်တဲ့ကိစ္စကတမတော်ကဒီမိုကရေစီဖက်ဒရယ်ကိုသွားဖို့အတွက်ဆန္ဒရှိရလားဆိုတာတန်လျာအခြေချဖြစ်သွားတယ်။နောက်တစ်ခုကလည်းဒီဆန္ဒပြပွဲတွေပြစ်ခတ်တဲ့အပေါ်မှာရောပေါ့နော်။ဆီရီးရတုံ့ပြန်မှုတွေကိုအတိုင်းအတာတစ်ခုနဲ့ပေါ့နော်အခန့်အတန့်နဲ့လောက်ကြတယ်။အဲနောက်ပြည်တွင်းကဆန္ဒပြတဲ့လူငယ်တွေအလားနဲ့ဇက်ရောက်သွားတယ်။အဲဒီမှာစစ်သည်တွေပဲတက်တယ်။အဲမှာဒီဖောက်ခွေးဟာတွေလုတ်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကြားရတာလည်းရှိပါတယ်။ဟိုအဲ့ဒီမှာလဲနေဇက်ကဒီတန်းတန်းလေးကိုင်အဖွဲ့ဒီဒီနဲ့လဲလုံးလဲအရင်နဲ့ပန်ပိုးနိုင်မှုကတော့ခက်ခဲရှိတယ်တစ်ဖက်ကလဲလက်ရှိရှိနေပြီးသားအပြစ်ခတ်ရစဲရေးတွေပြတ်သွားပြီးတော့ဒီတိုက်ပွဲကြီးတွေဖြစ်လာဖို့ဆိုတဲ့ကိစ္စမျိုးတော့လဲတစ်ဖက်နှုံးကရှောင်းနိုင်အောင်ကြိုးစားတယ်ဆိုတဲ့အနေအထားလဲကျွန်တော်တွေ့ရပါတယ်ဒါတော့ NCA ကိုကျွန်တော်တို့ကထိန်းသိမ်းနိုင်မှုဆိုလို့ရှိရင်တော့ဒီဒီမိုကရေစီလမ်းကြောင်းဒီဖက်ဒရယ်လမ်းကြောင်းကိုထင်းထင်းရှားရှားမြင်သာအောင်ပြန်ဖွင့်နိုင်မှာပဲဖြေရှင်းနိုင်မှာဖြစ်ပါတယ
်တကယ်တော့အခုဆက်ရနာသိမ့်ပြီးတိုက်ပွဲတွေပိုပြင်းထန်လာမှဆုံးရချိန်မှာ အခုလိုတိုင်းသားတွေကြားအကွဲပြားတွေရှိနေတဲ့ကြားကအခြေအနေတွေပြန်ကောင်းလာဖို့ကိုလည်းဘက်အားလုံးနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့တိုင်းသားခေါင်းဆောင်တွေကပြောနေကြပါတယ်ခင်ဗျာကျွန်တော်ဝင်မယ်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးကြပါတယ်ခင်ဗျာအရင်ဦးဆုံးတော့မြန်မာနိုင်ငံတည်းကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြတို့အတန်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မတရားဖန်ဆီးခံရတဲ့ဖြစ်စဉ်တွေကိုဒုအတန်ကရှာဖွေဖော်ထုတ်ထားပါတယ်ဆေယနာရှင်ရဲ့လက်ကင်တို့လုံချိုရေးတပ်ဖွဲ့တွေဟာသူတို့ဖမ်းမဲ့ဆွဆွဲခံရသူကိုလာပြီးဖမ်းတဲ့ချိန်မှာအိမ်မှာမရှိခဲ့ဘူးဆိုရင်ရှိတဲ့မိသားစုဝင်တွေကိုဖန်ဆီးခေါ်ဆောင်တဲ့ဖြစ်စဉ်တွေအများအပြားဖြစ်လာတာကိုမြင်တွေ့ရပါတယ်ဒါဟာတစားကန်လို့ဖမ်းဆီးတာဖြစ်ပြီးတော့ဥပဒေနဲ့မညီပါဘူးဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်ဒီမရဲ့အကိုလာရှာတယ်မတွေ့တော့ကြတော့သူ့မိန်းမနဲ့သူ့မျိုးဆွဲသွားတယ်သူတို့ဒီတိုင်းမှာသတင်းရလို့ဆိုပြီးတော့လာရှာတယ်အဲ့မှာပါတယ်သတင်းရတယ်ဆိုပြီးတော့ဝင်ရှာပြီးသူတို့အကုန်ဝင်ရှာပြီးတော့အတိုင်းကြီးတွေ့ပါတော့သူတို့ယူပြီးတော့ဒီမိန်းမကတော့ခဏပဲထိန်းထားတယ်ဆိုပြီးခေါ်သွားအချင်းတည်းကမှလည်းမတွေ့ရ
မောင်ဖြစ်သူကိုစေအောင်စုရဲ့လုံခြုံရေးအဖွဲ့ကပြန်ပေးဆွဲတာခံလိုက်ရတဲ့အမျိုးသမီးကပြောပြတာပါ။သူမရဲ့အကိုကိုဆန္ဒပြလူငယ်တွေရဲ့ရှေ့တန်းအကျွတ်ဂျိုင်းလုတ်ပေးတဲ့ဆိုပြီးတင်ပေးခံရတာကြောင့်မက်လာ၁၀ရက်နေ့မှာအာနာရှင်လက်ကင်တုံးစစ်သားနဲ့ရဲတွေကလာဖမ်းခဲ့ပါတယ်။အိမ်ထဲဝင်ရှာပြီးသူတို့လာဖမ်းတဲ့သူမရှိတဲ့အခါအိမ်မှာရှိတဲ့မိမနဲ့ညီတို့ကိုဖမ်းသွားတာပါ။ခဏပဲခေါ်သွားမယ်လို့ပြောခဲ့ပေမဲ့အခုတော့ပုံမှန်တက်တရားစွဲခံလိုက်ရပါပြီ။ပုံမှန်905နဲ့ဆွဲခံရရဲ့လို့ကြံခဲ့တဲ့မိသားစုဝင်တွေကတည်ထားကြပါတယ်။မက်လာ၁၀ရက်နေ့တည့်ရက်ထဲမှာပဲသူမအကိုရဲ့အလုပ်ရုံကအလုပ်သမား900ကိုလည်းတခါတည်းဖမ်းသွားခဲ့ပါတယ်။သူတို့ကလည်းဖုန်းနဲ့စစ်ဆေးပြီးဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တာတွေတွေ့ရတယ်ဆိုပြီးပုံမှန်တက်တရားဆွဲထားပါတယ်။အခုလိုမတရားဖမ်းဆီးခံရရတွေကြုံပြီးနောက်မှာတော့ကြံခဲ့တဲ့မိသားစုဝင်တွေမှလည်းစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေခံစားနေကြရပါတယ်
။စိတ်ကတော့ဘယ်လုံခြုံမှအများရန်ကောင်းပြအောင်လည်းမရအောင်အများရန်ကြောက်နေရသူပြောမလို့ဘာန်တယ်ဆိုရင်အကုန်ကြောက်ရပေါ့သူတို့ဘာန်နေအကုန်ကြောက်နေရငစိင်းငင်းကိုကြောက်နေတော့ဟုတ်ကဲ့လုံးလုံးလည်းမရှိဘူးပေါ့
တစားကန်လို့ဖန်ဆီးသွားတဲ့အဲ့ဒီသတင်းတွေကိုဒိုးအတန်ကစူးစီးကြည့်ရမှာတော့ဆယ်ခုချက်မနည်းရှိနေရကိုတွေ့ရပါတယ်
ပြည်မျိုးကတော့တန်တရားနဲ့ဖမ်းလို့သူကိုမတွေ့လို့ဆိုပြီးမိခင်နဲ့ညီဖြစ်သူကိုဖမ်းဆီး
တဲ့မှာမက်လာ9ရက်နေ့ညက NLD ပါတီရဲ့ရွေးကောက်ခံအမတ်ယခု CRBH အဖွဲ့ဝင်ဦးစီးသူမောင်ကိုဖမ်းမမိလို့အဖေဖြစ်သူကိုရိုင်းနဲ့ဖမ်းဆီးသွားခဲ့ပါတယ်။နောက် CDN လုတ်ပြီးတင်းရှောင်နေတဲ့ဖအံမျိုးကဆီယာမရဲ့မိသားစုဝင်ကိုတစားကန်လုတ်ကဆီယာမကိုဖမ်းခဲ့ပါတယ်။ဒိုးအတန်ကတွေ့ရတဲ့သတင်းတွေမှာသမီးမကြွေလို့အမေကိုဖမ်းတာ၊တားကိုမကြွေလို့အမေကိုဖမ်းတာ၊အမျိုးသားကိုမကြွေလို့ခလေးနဲ့ဇနီးကိုခေါ်ဆောင်သွားတာ၊ခလေးရှိမှမိဘကိုနှိပ်စက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေပါဝင်ပါတယ်။ဖန်ဆီးခေါ်ဆောင်မှုတွေမှာလည်းနမယ်တူတူကိုမှားယွင်းခေါ်ဆောင်ပြီးရိုင်းနှက်တာတွေရှိသလိုဖန်ချုပ်ခံထားရတာလည်းရှိပါတယ်။ဒစာကန်လို့ဖန်ဆီးခေါ်ဆောင်ခံရသူတချို့ကိုပြန်လွတ်ပေးတာမျိုးရှိပေမဲ့တချို့ကတော့ပုံမှန်တက်တရားဆွဲခံကြရတာပါ။ကိုကျော်ကျော်ကတော့သူ့သတင်းပေးခံရပြီး905ကနေဖန်ဆီးခံရမဲ့စည်ရင်းထဲပါနေတာကို တည်င်းပေါက်ကြလာပြီးကြိုတိခဲ့ရပါတယ်။အိမ်မှာကြံခဲ့တဲ့သူကိုဖမ်းနေတဲ့လက်ကင်တို့ရဲနဲ့စစ်တပ်ရန်ကိုကာနိုင်အောင်သူတို့မိသားစုလိုက်တင်းရှောင်နေကြရပါတယ်။သူက
တုံးမတွေကုန်ရုပ်ဆိုတာကျွန်တော်တို့ကလည်းပါလား။ဒီတက်စီကိုခိုးရတယ်မဟုတ်ဗျာ။ဒီမြောက်လည်းတက်တာမဟုတ်ဗျာ။ကံငါးဘောက်လုံးကျူးလို့လည်းကောင်းတယ်မဟုတ်ကျွန်တော်တို့ကဟုတ်တယ်လား။ကျွန်တော်တို့မချိုက်လို့မချိုက်ဘူးပြောမိတယ်။ဒါမှမဟုတ်လည်းကျွန်တော်တို့လည်းပါမှနိုင်ငံရေးသိသိတဲ့ကောင်းဖို့ဗျာ။ဒါကြောင့်အတူပဲမှလည်းရက်တိရမဟုတ်ကျွန်တော်တို့ကအနီပါတီမဟုတ်တို့အစိမ့်ပါတီလည်းမဟုတ်အပြားလည်းမဟုတ်ကျွန်တော်တို့ကတနည်းလုံးမှတနည်းစားတော့ဝင်နေအဲ့ဟိုဒီပေါ်တော့ကျွန်တော်ဟိုတက်မလို့ထောက်ခံပြီးအမျိုးသမီးတယောက်ကတိုင်လိုက်တဲ့အချိန်မှာကျွန်တော်တို့ကအလိုလိုမိသားစုပြက်ကိုပြက်ဆက်သွားတာဗျအဲ့ဒီအတွက်လည်းစစ်စီးမှုလည်းမရှိဘူးမေးမြန်းမှုလည်းမရှိဘူးကျွန်တော်တို့ကအလိုလိုအပြစ်သားပြစ်သွားတာ
ကိုကျော်ကျော်ဟာနေစားအလုပ်တမတူဖြစ်ပြီးတော့မိသားစုဝင်ငွေအကျွတ်အဓိကရှာနေရသူမျိုးဆန္ဒပြပွဲတွေမှာမပါနိုင်ခဲ့ပါဘူး။ဒါပေမဲ့အာဏာရှင်ကိုမလိုလားတာကြောင့်ညာဘက်တန်မုံတီဆန့်ကျင်တာတွေတော့လုပ်ခဲ့ပါဗျ။ဒါကိုသတင်းပေးခံရတာပါ။သူတို့ရက်ကွက်နဲ့အနီးနားကရက်ကွက်မှာသူတို့သတင်းပေးခံရသူ380ရှိရလို့သူကပြောပါဗျ။ကြိုမဆောင်မဲနေခဲ့သူတွေကတော့ဧပြီလ18ရက်နေ့မှာဖမ်းခံရပြီးသူနေတဲ့လမ်းထဲက9ယောက်ပါသွားတယ်လို့ကိုကျော်ကျော်ကပြောပါဗျ။
မဖြစ်မနေမလို့ဒါပြင်းနေရတာအတက်အိုးရင်းရဟိုအတက်နေရှိလို့ဒါဒီမှာဟိုဒီဟိုမင်းရန်လူမျိုး၅ပါးထဲမှာပါတယ်မင်းစုနဲ့တူတူဒါကျွန်တော်တို့ကပြင်းနေရတာပဲရှိရဗျာကျွန်တော်စီမှာဆိုဒီနေ့အလုံးမလို့နတ်ဖျံတော့ကိုအဆင်ပြေတယ်ဆိုရဲမိသားစုမျိုးမဟုတ်ဘူးဗျာဒါမဲ့ဟိုဘယ်လိုပြောမလဲတော့အဆင်ပြေတယ်လို့ပဲကျွန်တော်တို့ဒီလိုပဲပတ်ပြေးနေရတာပေါ့အဲ့လိုပဲပြောအောင်ပေါ့ဗျာဒီအခုမိသားစုကလည်းအဆုလိုက်အပြုံးလိုက်နေလို့မရတဲ့အနေထားဆိုတယောက်တည်းမိရစီမိခွဲနေကြတာပေါ့ဖုန်းနေနဲ့ပဲဆက်သွယ်ဆက်သွယ်ရတာပေါ့နော
်လူတယောက်ကိုဖမ်းဆီးရမှာနိုင်ငံသားတဦးရဲ့လွတ်လပ်ခွင့်ကိုချိုးဖောက်ပြီးလုံနိုင်အောင်စစ်အုပ်စုကသူတို့အာဏာသိမ်းပြီးချင်းမကြမီ February 13ရက်မှာနိုင်လွတ်လုံဦးရေပုံမှန်3ခုကိုရက်ဆိုင်ခဲ့ပါတယ်အဲ့ဒီလိုရက်ဆိုင်လိုက်တာဟာလူတယောက်ကိုအိမ်ထဲဝင်ပြီးသူတို့ဖမ်းချင်းတယ်လို့ဖမ်းနိုင်ခွင့်ပေးလိုက်တယ်လို့ပါတယ်နိုင်လွတ်လုံပုံမှန်9ခုနဲ့8ကိုဖျက်သိမ်းတာကြောင့်အတိတ်တည်းမပါပဲဝင်ဖန်းတာတရားရုံးခွင့်ပြုချက်မပါပဲ24နိုင်ထက်ကြော်ပြီးချုံနှောင်ထားရနဲ့အချိန်မရွေးအိမ်ထဲဝင်စပြီးပစ္စည်းတွေတိမ်းတာတွေလုံမဲ့ဆိုတဲ့သဘောဖြစ်ပါတယ်လူတယောက်ကိုဖမ်းဆီးသင့်သိမ်းရမှာဖမ်းဆီးရဲ့အဖွဲ့အစည်းကလိုင်းနာရမယ့်အချက်တွေကိုအကြံဖတ်စစ်အုပ်စုကလိုင်းနာခြင်းမရှိဘဲလုံနေတာကိုတွေ့ရတယ်လို့နင်းနာသူတွေအကြားဥပဒေဆိုင်ရာအကူအညီပေးနေတဲ့အဖွဲ့ကနေသိရပါတယ်ဒို့အတန်နဲ့စကားပြောပြခဲ့တဲ့တရားလွှတ်တော်ရှိနေကတော့
ဖမ်းလို့ရလားလို့ပြောရင်တော့နံပါတ်၁ဒါဟိုစာလုံးဝဖမ်းလို့မရပါဘူးဒါလေကျမတို့ဒီဥပဒေမှာလည်းမပြောထားဘူးသိလားဟိုစာဟိုတောင်းမတွေ့ရင်အဖေကိုဖမ်းလို့ရပါတယ်ဆိုတာမျိုးဥပဒေမှာလည်းခွင့်ပြုထားတာလည်းမရှိဘူးဒါဒီဘယ်လိုပြောမလဲပြန်ပေးဆွဲတယ်လို့ဖြစ်နေတယ်သိရမလားဆိုတော့အေးဟိုဟိုပေါ့နော်ဒီဘယ်လိုပြောတစားခံရှာတယ်လို့ပေါ့ hostage ပေါ့နော်ဒီတစားခံရှာတယ်လို့ဖြစ်နေတာမျိုးရှိတယ်ဒါကတော့ကျမတို့ဟိုပေါ့နော်ဟိုဒါကတော့တကယ်ဟိုစာတို့ဒီလူတယောက်ကိုစစ်ဆေးတော့မယ်ဆိုရင်အဲ့လိုမျိုးတွေကျမတို့မမြင်ရအောင်လေနော်ဆိုတော့ဒါကြောင့်မို့တကယ်လို့ဥမာပေါ့ဒီလူတယောက်ဖမ်းမယ်ဆိုရင်အဲ့လူတယောက်ကိုဖမ်းဖို့ရတဲ့အတွက်ပဲတာဝန်ကိုတရားရှိဒါပေမဲ့ဖမ်းပြီးဟိဆိုရင်တော့ဥပဒေနဲ့အညီကျမတို့ဖမ်းဆီးရတာမျိုးတွေဟိုလိုအပ်ပါတယ်အ
ဲ့ဒီလိုပြန်ပေးဆွဲဖမ်းဆီးတရားဆွဲခံရတဲ့နိနာသူတချို့ကိုလည်းဥပဒေကြောင့်ရအကူအညီပေးနေတဲ့သူတို့ရှိနေအဖွဲ့ကလိုက်ပါကူညီပေးနေတာရှိတယ်လို့ဆိုပါတယ်ဥပဒေမဲ့ဖမ်းဆီးခံရတဲ့နိနာသူကတချိန်မှာသူတို့ကိုဖမ်းဆီးခဲ့တဲ့အဖွဲ့အစည်းကိုပြန်လည်တရားစွဲဆိုနိုင်တယ်လားဆိုတဲ့မေးခွန်းကိုတော့သူက
ရတာပေါ့ဒါပါဖြစ်လို့ဆိုဒါပြန်ပြီးဆွဲတယ်လို့မှတ်ယူလို့ရတယ်လေဒီကဒါကြောင့်မလို့ဟိုဘယ်လိုပြောမလဲတချို့သောကိစ္စရပ်တွေမှာဆိုရင်ဒါဒီနောက်ပိုင်းမှာဆိုတော့ဒါမျက်မြင်တက်သေးအိုလူတက်တွေကုကူရံရတက်တွေဖြစ်သွားလိမ့်မယ်လေ။နော်။ဆိုတော့ပြီးတော့နောက်ထပ်တစ်ခုကကျတော့ကျွန်တော်တို့တချို့တော်တော်များများနားလည်ထားတာနောက်ကျောင်းပြန်အာနာတက်ရောက်လို့မရအောင်လို့ပြောလာလေရှိတယ်။ဆိုတော့ရာဇဝမှုကနောက်ကျောင်းပြန်ပြောလာမှာရာဇဝမှုတစ်ခုဖြစ်ပေါ်လာပြီဆိုရင်သူ့မှာကာလစီကံတဥပဒေဆောင်မရှိဘူး။ကာလစီကံတော့မရှိဘူး။ပြောစင်တာကလုံခဲ့တဲ့အမှုမဆွေရဖြစ်သွားတဲ့ကိစ္စအခုလည်းတရားပြန်ဆွဲလို့ရတယ်။ဒါတော့ဟိုခံရတဲ့သူပေါ့နော်ကာယကံရှင်ကိုမိုက်ကိုတရားဆွဲဆိုမယ်ဆိုရင်တော့ဒါဒီပြန်လဲပြီးတော့မှဟိုကျမတို့ပြန်ပြီးတော့မှဟိုဘယ်လိုပြောမလဲကောင်တာပြန်ဖွင့်လို့ရတဲ့ကိစ္စရတစ်ခုဖြစ်ပါတယ်ဒါနဲ့အဲ့ခါကျရင်ကျမတို့လေးကုန်းထုတ်ရမှာပေါ့ပြန်ဖွင့်စီရဟိုကင်ပြီးတော့မှအမှုဟိုဖွင့်ပေးမလဲပေါ့နော်ဘာဖြစ်လို့ဆိုတော့ကျမတို့တွေကအခုကဟိုဘယ်လိုပြောမလဲဟိုလိုက်နာရမယ်စီမီစီကန်တွေကိုမလိုက်နာတဲ့အဖွဲ့စည်းကကျမတို့ဟိုတိုင်တန်းရမယ့်အဖွဲ့အစည်းလို့ဖြစ်နေတယ်
တမုံတီလို့တရင်ပေးတိုင်ကြားခံရပြီးမိသားစုတခွဲတပြားစီချွတ်ပြေးတင်းလျှောက်နေရတဲ့ကိုကျော်ကျော်ကတော့သူ့အနာဂတ်အတွက်စိုးရိမ်ကြောင်ကြားနေရပါတယ်
ဒီလိုတော့ကျွန်တော်တို့အနာဂတ်ကျွန်တော်အမှလည်းဒီ future plan ဆိုတဲ့အလားတူ plan တွေရှိရပါတယ်နော်လူဆိုရလေကိုယ်အနာဂတ်ကိုရှာဖွေနေကြတဲ့လူတွေပဲရှာဖွေကိုယ်စီစဉ်လာတာတူတူညောင်းလင်းလာတာရှိရဒါမဲ့ဟိုကျွန်တော်တို့အခုဖြစ်နေတဲ့အနေအထားကျွန်တော်အနာဂတ်ကိုကျွန်တော်တို့မပိုင်တော့ဘူးဟိုကင်ဆာယောဂတဲ့တယောက်ကအနေအနာဂတ်ကိုကင်ဆာယောဂပိုင်သွားတယ်လို့ကျွန်တော်တို့အနာဂတ်ကိုလည်းသူတို့ကပိုင်ဆိုင်သွားတယ်အဲ့လိုပြစ်သွားတာကျွန်တော်ပြန်သွားရင်ကျွန်တော်မိသားစုအစိမ့်မှမခွဲပြစ်လိမ့်မယ်ဒါပါပဲ
ဖန်းစည်းကမိသားစုဝင်တွေအကျွတ်တရားမျှတမှုကိုမျှော်လင့်နေစေသူကတော့
မျှော်လင့်ချက်ရှိရဲ့မျှော်လင့်ချက်ရှိရဲ့ဒီနေ့ဖြစ်လာမယ်ဆိုတာသိရဲ့မျှော်လင့်နိုင်ကူနိုင်ရမယ်ဆိုတာလည်းသိရဲ့အောင်မြင်ရမယ်ဆိုတာလည်းမျှော်လင့်ချက်ရှိတယ်အောင်မြင်တဲ့ဒီနေ့ယတသူရတက်လာမယ်ချိန်ကြရင်မျှတမှုရှိလို့မျှော်လင့်တယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်လွတ်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio Season မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ခိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒိုအတန်စီစဉ်ကိုနားဆင်ခဲ့ကြရတာပါ။ VOA မြန်မာပိုင်းတင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေနေ့ညသကပိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ကိစ္စအပေါ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပိုလစ်မြို့မှာနေထိုင်နေတဲ့ချင်းတိုင်းသားလူငယ်တွေတိတ်ကိုစိတ်ဝင်စားရှိကြပြီးဒီအကြောင်းသူတို့ရဲ့ကျောင်းနေမှာသာမကတပ်ဆိုင်ရာလွှတ်တော်အမတ်တွေအထိသိရှိစိတ်ဝင်စားအောင်စူးစမ်းနေကြတယ်လို့ချင်းတိုင်းသားခေါင်းဆောင်ဂျက်စတင်ထန်ကပြောပါတယ် Hope for Tomorrow ဆိုတဲ့ပရာဟိတလုပ်ငန်းကိုဦးဆောင်နေတဲ့ဂျက်စတင်ထန်ကိုယ်တိုင်လည်းစီအနာသိတဲ့ကိစ္စကိုလူငယ်တွေနဲ့အမြင်မပြတ်ဆွေးနွေးပြောပြနေတာပါမြန်မာနိုင်ငံနဲ့ဝင်းနေတဲ့ဆယ်ကျော်သက်လူငယ်တွေဖြစ်ကြပေမဲ့လည်းဘာကြောင့်အခုလိုမြန်မာအရေးကိုတက်တက်ကြွကြလုပ်နေကြရသလဲဆိုတာ Justin Tan ကိုမတ်ဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ
်မင်္ဂလာပါ Justin Tan Chen VOA မြန်မာဝိုင်းစီစဉ်ရနေကြိုဆိုပါရရှင
်ဟုတ်ကဲ့မင်္ဂလာပါတွေ့ရတာဝမ်းသာပါတယ်မ
အခု Justin ကိုမေးနေတာကဒီမြန်မာနိုင်ငံမှာဆက်အနာတိမ့်မှုနဲ့ပတ်သက်ပြီးတော့အမေရိကန်မှာရှိကြတဲ့အမြန်မာပြည်ကလူတွေတော်တော်များများတိတ်ပြီးစိတ်ဝင်စားရှိနေကြတယ်။အာဒီဆက်အနာတိမ့်မှုကိုစတင်လှုပ်ရှားမှုတွေလည်းတက်တက်ကြွကြွလုပ်နေကြတယ်ပေါ့လေ။ဆိုတော့ Justin က Indianapolis မှာရှိတဲ့အာချင်းလူမျိုးအတိုင်းဝိုင်းရဲ့လူငယ်ကောင်းဆောင်တယောက်ဖြစ်ပါတယ်။ဆိုတော့အဲ့ဒီမှာ Justin အပါအဝင်ဒီချင်းလူငယ်တွေကြားမှာဒီအပေါ်မှာဘယ်လိုမျိုးစိတ်ဝင်စားရှိနေကြသလဲဆိုတာအရင်ဆုံးသိပြရစီရှင
်။ဟုတ်ကဲ့မဆိုတော့ပထမအဆုံးအနေနဲ့စိတ်ဝင်တစားရှိတယ်ဆိုတဲ့ဟာကိုပြောချင်တယ်ဒါပေမဲ့စိတ်ဝင်စားတာထက်ပိုပြီးတော့လေနာကျင်ခံစားရတယ်အရန်လိုခံစားရတယ်ဆိုတာကျွန်တော်ထည့်ပြောချင်ပါတယ်ကျွန်တော်တို့ဒီ Indianapolis မြို့မှာဆန္ဒပထမဆုံးပြတော့မယ်လို့သူတို့အာအာစီယုံတဲ့အချိန်မှာနံပါတ်1ခေါင်းဆောင်တဲ့လူငယ်တွေဖြစ်တယ် like အကုန်လုံးက20 years old 25 under 30တွေပေါ့နော်ကျွန်တော်တို့အပါဝင်ဆိုတော့ကကြလူငယ်တွေအရန်စိတ်ဝင်စားတဲ့ခေါင်းဆောင်မှုအပိုင်းကိုတာဝန်ယူတဲ့ဟာကိုကျွန်တော်အာတွေ့ရတယ်ပေါ့နော်ဆိုတော့အာကျွန်တော်ဘယ်လိုပြောမလဲလူငယ်တွေရဲ့အခန်းကဏ္ဍတော့အရန်ကိုအာဂျီနပ်မိတယ်အဓိကဒီအမျိုးမှာဆိုလို့ရှိရင်ဆန္ဒပြတာတွေအာချိန်ပေါင်းမနေတော့ဘူးသူတို့အများတော်ဖြင့်လူငယ်တွေဦးဆောင်တယ်ပြီးလို့ရှိရင်ကျွန်တော်တို့ယုံနေမှာအာကျွန်တော်တို့အလုပ်လုပ်တဲ့ယုံနေចောင်းတဲ့ចောင်းတွေမှာထိုင်တဲ့ပိတ်တွေစာလုပ်တယ်ပြီးလို့ရှိရင်ကျွန်တော်တို့ចောင်းအုပ်ဆရာကြီးတွေပေါ့နော်ចောင်းprincipal president တွေကိုစာရေးရေးလာကြတယ်ပြီးလို့ရှိရင် student senator congressman သူတို့တွေစီမှာလည်းစာရေးရေးတယ်ပြီးလို့ရှိရင်ဘုနဲ့သက်ဆိုင်ရာသက်ဆိုင်ကြောင်းပေါ့နော်ဒီပမာပြီးမှာဖြစ်ပျက်နေတဲ့အကြောင်းတွေကိုမျှဝေပြီးတော့အာတက်တက်ကြွကြွလှုပ်ရှားတာကိုကျွန်တော်တွေ့ရတယ်ကျွန်တော်လည်းအဲ့ဒီထက်အတယောက်ပါဘူးပေါ့နော်ဟုတ်ကဲ့
So ကို Justin ပြောခဲ့သလိုပေါ့နော်ဒီမြန်မာအရေးကို American မှာရှိနေ Indian Police မှာရှိနေတဲ့လူတွေပို့ပြီးတော့မှတိလာအောင်နားလည်လာအောင်လို့ចောင်းနေမှာလောက်ကြရဲဆိုတော့အဲ့ဒါဆယ်ကျော်သက်လူငယ်တွေဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမျိုးလုပ်နေတဲ့ဒီဆယ်ကျော်သက်ပေါ့နော်ចောင်းတက်နေတဲ့လူငယ်တွေရောဘလောက်များလဲရှင်ဒီလိုလှုပ်ရှားမှုလုပ်နေတဲ့လူတွေကဘလောက်များလဲရှင်
အဟုတ်တယ်အမပြောတယ်လို့ပေါ့နော်ဥဆောင်တဲ့လူတွေကဆယ်ကျော်တက်တည်ဖြစ်တယ်အာဒါမဲ့အာကျွန်တော်တော့လူဦးရေပဲနေရောက်ဆိုတော့အာအတိအကျတော့ပြောလို့ခက်တော့ခက်တယ်ဒါမဲ့အာများတယ်အာကျွန်တော်တို့အင်ဒီယားနာအာပိုလစ်မှာဆိုလို့ရှင်ဖယ်ရီတောင်းရှစ်ဆိုတာရှိတယ်ဖယ်ရီတောင်းရှစ်မြို့နယ်ပေါ့နော်အဲ့ဒီမြို့နယ်မှာ2 high school ရှိတယ်ပြီးလို့ရှင်မူလာတန်းအာအလေတန်းကျောင်းတွေအများကြီးရှိတယ်ပေါ့နော်အဲ့မှာကျွန်တော်ချင်းတွေအာဆိုလို့ရှင်အယောက်9,000600,000လောက်ကြောင်းတက်တယ်ဆိုတော့အဲ့ဒီလူငယ်တွေကအရန်ကိုတက်တက်ကြောကြောပါဝင်လာကြတယ
် Justin ဆော့ဆော့ကပြောသလိုပေါ့နော်ဒီ America မှာနေနေတဲ့ချင်းလူငယ်အများစုကအဲ America မှာဟိုငယ်ငယ်လေးတွေကနေသူတို့မိသားစုနဲ့ရောက်လာကြတယ်အများစုကတော့ဒီတက်ပြနိုင်ငံမှာအခြေချတဲ့ဒုက္ခတွေအနေနဲ့ရောက်လာကြတဲ့သူတွေပေါ့လေဆိုတော့နောက်တစ်ချို့ကလည်းဒီမှာမွေးကြတာပေါ့ဆိုတော့အဲ့လိုမျိုးမြန်မာနိုင်ငံနဲ့ဟိုအဆက်ဆက်ပေါ့လေအလှမ်းဝေးတဲ့လူငယ်တွေကအခုလောက်ထိဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စအပေါ်မှာစိတ်ဝင်စားရှိနေကြတာကရောဘာကြောင့်လို့ထင်ပါလဲရှင
် Okay I really love that question အရန်ကြိုက်တယ်အဲ့ဒီမိကွန်းတို့ဘာဆိုတော့အရန်ကြီးကြီးတယ်လို့လည်းကျွန်တော်ထင်တယ်ဘာဆိုတော့များတော့ဖြစ်ကျွန်တော်ကိုယ်တိုင်ပေါ့နော်အာတကယ်ဆိုလို့ရှင်အာ status အရာအမေရိကန်နိုင်ငံသားဖြစ်ပြီပေါ့နော်ဒါပေမဲ့ကျွန်တော်အရန်encourage ဖြစ်တာတကူကပါလဲဆိုလို့ရှိရင်တော့ဒီကိစ္စဖြစ်ပေါ်လာတဲ့အချိန်မှာကျွန်တော်တို့ဒီနိုင်ငံမှာကြီးပင်းလာတဲ့ကလေးတွေလူငယ်တွေရဲ့လှုပ်ရှားမှုအရန်ကိုခွန်အားရစရာကောင်းတယ်ဆိုတော့ကျွန်တော်ဆိုလို့ရှိရင်ခုနပြောသလို16နှစ်ထိပဲပမာပြီးမှနေခဲ့တယ်ဆိုတော့ကျွန်တော်အခုဒီ Indianapolis မှာအရန်ကိုဟိုလှုပ်ရှားနေတဲ့လူငယ်တွေကတော့2နှစ်3နှစ်4နှစ်ကြရနေစားရောက်တဲ့လူတွေဖြစ်တယ်တချို့ဆိုလို့ရှင်ဒီမှာမွေးတဲ့လူတွေရှိတယ်15နှစ်16နှစ်သားอยู่လူတွေဆိုလို့ရှင်လေ high school ကလေးတွေဆိုလို့ရှင်သူတို့အရာနို active ဖြစ်နေကြတယ်ဒါပေမဲ့ဘာလို့အဲ့လောက်ထိသူတို့မှာအဆက်အသွယ်မရှိတော့တဲ့နိုင်ငံတို့ဒီလောက်ထိခင်မင်းတွေ့တာနေသေးလဲဆိုလို့ရှင်တော့ကျွန်တော်ပထမဆုံးတွေ့တဲ့ဟာတော့ they still love Burma ဗမာနိုင်ငံမြန်မာနိုင်ငံတို့သူတို့ချစ်နေစေဆိုတာကျွန်တော်တွေ့ရတယ်ပြီးလို့ရှိရင်ဒုတိယကတော့ they know where they come from ပေါ့နော် and they know who they are ဆိုတော့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်အမေရိကန်နိုင်ငံသားဖြစ်တယ်ဒါပေမဲ့လူငယ်တယောက်အနေနဲ့ကျွန်တော်ဘယ်သူလဲကျွန်တော်ဘယ်နိုင်ငံနဲ့လာလဲကျွန်တော်ဘယ်ကနေလာတယ်လို့ဆိုတော့ကျွန်တော်ကောင်းကောင်းသိတယ်ဒီနိုင်ငံမှာပဲကြီးပင်းပစီဘယ်အလုပ်ကံပဲလုပ်ပစီပေါ့နော်ဆိုတော့အခါကျတော့အဲ့ဒီစိတ်ထားကျွန်တော်တို့လူငယ်တွေအကြီးအကဲပချင်းလူငယ်တွေထဲမှာရှိရဲဆိုတော့ကျွန်တော်တွေ့ရတယ်ပြီးလို့ရှိရင်တတိယကတော့ကျွန်တော်တို့ဒီနိုင်ငံကိုအမပြောသလိုရောက်လာတဲ့အကြောင်းရင်းတာဒီလူမဆန်တဲ့ dictatorship government တွေကြောင့်ဖြစ်တယ်။နော်လူမဆန်တဲ့စစ်အုပ်ချုပ်မှုကြောင့်ကျွန်တော်ဒီနိုင်ငံရောက်ရှိလာတာဖြစ်တယ်။အဲ့ခါကျတော့ကျွန်တော်တို့နှစ်နှစ်သားပဲဖြစ်ပါစေ၃နှစ်သားကလေးနေဒီနိုင်ငံကိုပဲရောက်ပါစေဒီနိုင်ငံမှာပဲမွေးနေပါစေကျွန်တော်တို့ရဲ့မိဘတွေကအဲ့ဒီနိုင်ငံအဲ့ဒီအုပ်ချုပ်မှုအဆိုးဝါးတဲ့အုပ်ချုပ်မှုစနစ်အောက်ကနေထွက်လာကြပြီးရုန်းကန်ပြီးအခက်အခဲပေါင်းများစွာတိရဗျာမာဒီနိုင်ငံမှာနေတယ်ဆိုတာဟိုအာပရင်လိုလာနေတာမဟုတ်ဘူးလေခက်ခဲပေါင်းများစွာနဲ့ဒီမိဘတွေလည်းရုန်းကန်ပြောလာနေတယ်လေအဲ့ဒါကိုကြည့်ရင်းနဲ့ okay ဒီလိုမျိုးဘဝကျွန်တော်တို့ခုနိုင်ငံမှာမဟုတ်ပဲလေသူများနိုင်ငံမှာမိဘတွေဒီလိုခက်ခဲနဲ့လာနေကြတယ်ဆိုတဲ့ဟာကိုသူတို့ကြည့်တဲ့အချိန်မှာဒီစစ်အုပ်စုမှုပြီးလို့ရှင် dictatorship military coup ဆိုတာလုံးဝလက်မခံနိုင်ဘူးအဲ့တော့ကြောင့်သူတို့ပူပြီးတော့ဒီကိစ္စမှာထဲထဲဝင်ဝင်ပါဝင်လာကြတာဖြစ်တယ်လို့ကျွန်တော်မြင်တယ်ပြောရှင်နောက်ဆုံးပါဖြစ်လို့ဒီချင်းလူငယ်တွေအတကုံပေါ့နော်ဒီနိုင်ငံမှာသူတို့ရတဲ့အခွင့်အရေးပေါ်မှာအခွင့်အလန်းyou know like platform ရှိသမျှအသုံးပြုပြီးတော့လှုပ်ရှားနေတယ်လဲဆိုလို့ရှင်နောက်ဆုံးကျွန်တော်မြင်တာတော့အဲ့ဒါချင်းမလို့ခရစ်ယာန်မလို့ပြန်မာနိုင်ငံလာတဲ့လူမလို့မဟုတ်ဘူးသူတို့နိုင်ငံကြီးပြီးသူတို့ကြီးပင်းလာတဲ့နိုင်ငံက freedom ကိုအစားပြတဲ့လူတွေဖြစ်လူအခွင့်အရေးလူရဲ့အရေးပေါ့နော်လူသားချင်းစာနာမှုပြီးဝရှိတဲ့နိုင်ငံမှာကြီးပင်းလာတဲ့လူဖြစ်တဲ့အတွက်ကြောင့်သူတို့လာတဲ့နိုင်ငံသူတို့မွေးဖွားတဲ့နိုင်ငံမှာဒီလူမျိုးလူမဆန်တဲ့ဖြစ်ရပြန်ဖြစ်တယ်ဆိုတော့လူသားတယောက်အနေနဲ့သူတို့လက်မခံနိုင်လို့ကျွန်တော်ကိုယ်တိုင်းလက်မခံနိုင်လို့ရှိတဲ့platform တွေကိုတုံးပြီးတော့ပေါ့နော်ကိုတက်နိုင်တဲ့လောက်လေးနဲ့ကျွန်တော်တို့ပါဝင်လာကြတာထင်တယ်အဲ့အတွက်ကြောင့်ကျွန်တော်တို့ ဒီမှာငငယ်ကလေးရောက်လာတဲ့လူတွေပဲဖြစ်ဖြစ်ဒီမှာ15 16နှစ်ကလေးနေရောက်လာတဲ့လူတွေဖြစ်ဖြစ်ပထမဆုံးကတော့ကိုယ်နိုင်ငံကိုချစ်တဲ့စိတ်ရှိသေးတဲ့အတွက်ကြောင့်ပြီးလို့ရှင်လူမဆန်တဲ့လောက်ရတို့လက်မခံတဲ့အတွက်ကြောင့်ဒီလိုမျိုးထဲထဲဝင်ဝင်ပါဝင်ကြတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဆိုဂျက်စတင်အဒီနဲ့ရောပေါ့နော်ဒီလူငယ်တွေကိုပို့ပြီးတော့မှမြန်မာနိုင်ငံအရေးပို့ပြီးတော့နားလည်အောင်သဘောပေါက်အောင်ရောဘယ်လိုမျိုးတွေစူးစမ်းပြီးတော့လုပ်ပေးနေတယ်ဆိုတာလည်းသိပါရစေရှင
်ဟုတ်ကဲ့ကျွန်တော်ဆိုကျွန်တော်ကလည်းဖျားချောင်းကလူငယ်ခေါင်းဆောင်တယောက်ပေါ့နော်ဆိုဒီလိုမျိုးပြဿနာဆဖြစ်တဲ့ချိန်မှာကျွန်တော်တို့ဖျားချောင်းမှာရှိတဲ့လူငယ်တွေကိုကျွန်တော်ဆက်သွယ်တယ်ဆူတောင်းရအောင်ဒီကျွန်တော်တို့နိုင်ငံအတွက်ပါလို့ပြနိုင်လဲဆိုပြီးတော့စဉ်းစားရအောင်ဆိုပြီးတော့ကျွန်တော်တို့ Zoom meeting ခေါ်တယ်ပေါ့နော် Zoom meetings ခေါ်တဲ့ချိန်မှာတချို့ဆို73နှစ်74နှစ်သားရွယ်ပဲရှိတယ်အဲ့ဒီကျွန်တော်လူငယ်တချို့လို့ဆိုလို့ရှင်ပေါ့နော်အဲ့ဆိုကျွန်တော်ကနည်းနည်း careful တာပေါ့ဒီ73 74နှစ်ကျွန်တော်ဦးဆောင်တဲ့လူငယ်ကလေးလေးတွေကဒီပမာပြအချောင်းဘယ်လိုကျွန်တော် how am I going to explain them ကျွန်တော် ဘယ်လို
နားလဲအောင်ဘယ်လိုပြောပြရမလဲ
အဲ့လိုကျွန်တော်နည်းနည်း hesitate ပေါ့နော်ဖြစ်တယ်ပေါ့ဒါပေမဲ့ကျွန်တော်သူတို့ကိုဆပြောခိုင်းတယ် hey whatever you feel you know နည်းအခုလက်ရှိပမာပြမှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ whatever you feel inside tell me အဲ့လိုကျွန်တော်မိခွန်းဆလိုက်တယ်ပေါ့နော် you know အမ73 74 75နှစ်ကလေးဒီလေဒီနိုင်ငံမှာတနည်းကလေးနေရောက်လဲကလေးတွေဆငူရယ်နော်ဒီလိုမျိုးသူတို့ဒီကိစ္စကိုကြတဲ့အချိန်မှာဆိုကျွန်တော်အရန်ဘန်စကားလို့ဖြစ်ပြီးဟာတီတော့တယ်ပေါ့ဟာတီတော့ဘာဆိုဟဲ့ကျွန်တော်ကအိုသူတို့ကဒီကိစ္စတွေမသိဘူးဒီမှာပဲမွေးဖွားဒီမှာပဲကြီးပင်းလာဆိုဒီအကြောင်းဟိုးအစားတောင်ကိုရချောက်ဆက် something ကနေစပြီးတော့ပြန်ရှင်းပြဖို့လူမယ်လို့ထင်တာဒါပေမဲ့ဒီ72 73နှစ်သားကလေးတွေက74 75နှစ်တို့ Instagram စသုံးလာပြီ Facebook သုံးလာပြီဆိုဒီပမာပြီးကိစ္စဟိုးစစ်ကောင်လော်လာရီယာကတည်းကနေအခုအထိဖြစ်ပြနေတဲ့ဟာတို့ဖုန်းထဲမှာစမြင်လိုက်စကြည့်လို့ရပြီတရင်းစာလို့စဖတ်နေပြီအခါကျတော့ဒီကိစ္စကိုတို့ခံစားပြီးစငိုတယ်ဒီစွတောင်မတောင်းခင်မှာလေစငိုကြတယ်ဆိုတော့ပြောချင်တာကလူငယ်တွေကိုအဓိကဖြစ်ဒီနိုင်ငံမှာကြီးပင်းလာတဲ့ကလေးတွေကိုအထူးတလေဒီကိစ္စတွေကိုရှင်းပြစရာတော့မလိုတော့ဘူးတို့ဒီလိုမျိုးအဖြစ်ပြဆိုးကြီးကိုသူတို့ဘာသာတိလာတယ်ဆိုတော့အဲ့ဒီအခါကတော့နည်းနည်းပရိသတ်တွေဒီပြောရဲပရိသတ်တွေကိုလည်းကျွန်တော်ပြောပြချင်တယ်ဒီနိုင်ငံချားရောက်လူငယ်တွေလည်းခင်မနောက်ကြတော့မမအကြောင်းမြမအကြောင်းကိုအရန်သိရှိနားလည်လာပြီဆိုတဲ့ဟာကိုကျွန်တော်ပထမဆုံးပြောချင်တယ်လူငယ်ပိုင်းကိုတော့အဓိကအဖြစ်တော့တတ်နိုင်တယ်လို့ခေါ်အားပေးကြတယ်ပေါ့နော် each other encouragement လုပ်ကြတယ်သူတို့နဲ့တက်ဆိုင်ရာတက်ဆိုင်ကြောင်းမှာဒီကိစ္စကိုပုံမှန် normal ပုံမှန်လို့မပြန်မဖြစ်သွားအောင်လူတွေရဲ့စိတ်ဝင်စားမှုပူကြီးမားနိုင်အောင်နေလာမျိုးစုံသုံးပြီးတော့ဟုတ်ကဲ့သူတို့ခေါ်အားပေးရပေါ့နော်ကျွန်တော်ဆိုလို့ရှိရင်တော့ government တွေနဲ့လည်းအဆက်အသွယ်ရှိတဲ့ခါကျတော့ဒီကျွန်တော်တို့ represent လုပ်တဲ့ city council office တွေပြီးလို့ရှိရင် congressman office တွေ senator office တွေလည်းအဆက်မပြတ်ပေါ့နော်တပတ်တစ်ခါလောက်ကျွန်တော်တို့သူတို့ကိုပမာပြမှာဖြစ်ပြနေတဲ့အကြောင်းအရာတွေကိုအသိပေးရပေါ့နော်အဆက်အသွယ်လုပ်ပြီးတယ်
နောက်ဆုံးတစ်ခုမေးချင်တာတော့ဒီ Justin တို့အနေနဲ့ပေါ့နော်ဒီ American ပြည်တော်စုထဲမှာရှိတဲ့ကချင်တိုင်းရင်းသားတွေမဟုတ်ဘူးပေါ့တခြားတိုင်းရင်းသားလူမျိုးတွေကရင်တို့ကချင်တို့တခြားတိုင်းရင်းသားတွေနဲ့ရောဆက်ဆက်ပြီးတော့စုပေါင်းပြီးတော့မှဒီအာဏာသိမ်းမှုကိစ္စနဲ့ပတ်သက်လို့လှုပ်ရှားနေတာမျိုးတွေရောရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျဆိုတော့ကျွန်တော်တကူဥပမာပြောမယ်ဆိုလို့ရှင် Washington DC เนาะဆိုတော့အမားတို့နေ Washington DC မှာဆိုလို့ရှင်အပတ်တိုင်းလို့လို့ every weekend မှာဘယ်လိုပြောမလဲဆန္ဒပြမှုဆန္ဒထုတ်ပေါ်မှုလုပ်တယ်အဲ့ဒီဟာတွေကတော့ဘယ်လိုပြောမလဲmulti ethnic group ပေါ့နော်ဗမာပြားလာတဲ့တိုင်းရင်းသားပေါင်းစုံလှုပ်ရှားနေတာတွေ့ရတယ်အဲ့ဒီထဲမှာလည်းပါဝင်ကြတယ်ချင်းလူငယ်အများစုချင်းလူငယ်အဖွဲ့အစည်းတွေအများစုလည်းအဲ့ဒီဘက်မှာပါဝင်ကြဆိုတော့ကိုနေတဲ့နေရာကိုနေရဲ့မြို့ပေါ်မှုတီးပြီးတော့လှုပ်ရှားတာတွေရှိတယ်တကုတ်ပြလို့ရှိရင်အခု Indianapolis မှာခုနပြောသလို90ရာခိုင်နှုန်းတော့ခေါင်းဆောင်တွေက of course ချင်းတွေဖြစ်တယ်ဘာလို့ဆိုတော့ကျွန်တော်2000 2500 loss ဒီမှာရှိတဲ့ခါကျတော့ချင်းလုံငယ်တွေဖြစ်တယ်ဒါပေမဲ့အချင်းလုံငယ်လုံငယ်တွေကြီးပဲမဟုတ်ဘူးကျွန်တော်ဗမာတွေရှိတယ်ကချင်းကရင်တွေရှိတယ်ရခိုင်တွေရှိတယ်မုံတွေလည်းရှိရှမ်းတွေလည်းရှိတယ်ပေါ့နော်ဆိုတော့တိုင်းရင်းသားပေါင်းစုံလူလူကြီးတွေပေါ့နော်ပေါင်းဆက်ပြီးတော့လှုပ်ရှားတာမျိုးရှိတယ်ဆိုတော့ဒီကိစ္စဒီကိစ္စပေါ့နော်ဒီစစ်အာဏာသိမ်းမှုကတော့လူမျိုးတစ်မျိုးအရေးမဟုတ်ဘူးဘာသာတစ်ဘာသာအရေးမဟုတ်တော့ဘူးဒီဟာမြန်မာနိုင်ငံဖွာလူတိုင်းရင်းသားလူမျိုးပေါင်းစုံရဲ့အရေးဖြစ်တယ်ပြီးလို့ရှိရင်မြန်မာနိုင်ငံကလူတွေရဲ့အရေးပဲမဟုတ်ပဲကမ္ဘာအရေးဖြစ်တယ်ဆိုတာလေကျွန်တော်တို့အတိုင်းဝန်ကျွန်တော်တို့ community ကျွန်တော်တို့နိုင်ငံတကာအတိုင်းဝန်လည်းသိသိချင်းတယ်ဘမပီမှာဖြစ်ပျက်နေတဲ့ကိစ္စဘမပီရဲ့ကိစ္စမဟုတ်ဘူး This is not just Burma issue This is the world issue ဆိုတာအရန်တိခိုင်းဖို့လူတွေကိုတိစီဖို့အရန်ကြီးကြီးတယ်အဲ့ခါကျတော့ကျွန်တော်တို့ဒိုင်းရင်သားတွေရဲ့လှုပ်ရှားမှုမြန်မာနိုင်ငံမှာမွေးဖွားတဲ့လူတွေမြန်မာနိုင်ငံမှာကြီးပင်းတဲ့လူတွေရဲ့လှုပ်ရှားမှုအရန်အကြီးကြီးတယ်ဒါပေမဲ့ကျွန်တော်တို့ international issue ဖြစ်တဲ့အထိလှုပ်ဆောင်ဖို့လည်းကျွန်တော်တို့စီမံတာဝန်ရှိတယ်လို့ထင်တယ်အဲ့တော့ကြောင့်ဒါရင်တာရီဘယ်မှာပဲနဲ့နိုင်ငံတကာကိုနဲ့ဆက်သွယ်ရပေါ့နော်ကိုနဲ့ပတ်သက်ကူ like our connection တွေမှာဒီအကြောင်းကိုအမဲတမ်းသူတို့နားလည်အောင်သူတို့ကိုငြိနိုင်အောင်လှူဆော်ဖို့ကိုငြိတောင်းဖို့လဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ် Justin Tan ကျေးဇူးအများကြီးတင်ပါတယ်ဆင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်စနေနေ့ညသကပိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာပါVOA မြန်မာပိုင်းတင်းငွေနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3လပြည့်တဲ့စနေနေ့မှာအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပောက်ကွဲမှုတချို့လည်းဖြစ်ပွားခဲ့ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအစိုးရရန်တရာရပ်တန့်တဲ့အခြေစိုက်သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရိုက်နာဘဂနာကတတိပေးခဲ့ပြီးတဲ့နောက်တနေ့မှာပဲမတိမငင်အခြေအနေတွေဆက်ပြီးပေါ်ပေါက်နေတာပါမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုအတွက်နိုင်ငံတကာကညီညီညွတ်ညွတ်နဲ့မတုံ့ပြန်တဲ့အတွက်နိုင်ငံတွင်းအကြမ်းဖက်မှုတွေပိုးပြီးဆိုးလာနေတယ်လို့လက်ရှိရင်ဆိုင်နေရတဲ့အခြေအနေစိုးကနေမလွတ်မြောက်နိုင်ပဲရှင်မတိုးနောက်မဆုတ်အနေထားဖြစ်လာနေတယ်လို့လည်းမစ်ဘဂနာကတောက်ကြံတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တီးတန့်တွေ့ဆုံပွဲမှာပြောကြားခဲ့တာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရားဝင်အကြီးအကဲအဖြစ်ပြသဖို့အတွက်အာဆီယံအစည်းအဝေးကိုအသုံးချခဲ့ပေမဲ့မြန်မာနိုင်ငံမှာအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းထားပြီးဖြစ်ကြောင်းသူ့ Twitter ကနေရေးပါတယ်လုံခြုံရေးကောင်စီကမြန်မာအခြေအနေကိုအထူးစိတ်ပူကြောင်းထပ်မံပြောကြားခဲ့တယ်လို့မြန်မာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကြီးညာချက်တွေအများပြားထုတ်ပြန်ခဲ့ပေမဲ့မြန်မာပေါ်မှာပြင်းထန်တဲ့ဘဲအရေးယူမှုမျိုးကိုမဆိုရုရှားနဲ့တရုတ်တို့ကတားဆီးမဲ့အနေအထားရှိနေတယ်လို့လဲ Reuters သတင်းမှာဖော်ပြထားပါတယ်။စစ်တပ်အာဏာသိမ်းတာ3လပြည့်ခဲ့ပြီဖြစ်ပေမဲ့မြန်မာနိုင်ငံအနှံ့အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေဆဲဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကြားမှာပဲရန်ကုန်မန္တလေးမြို့ကြီးတွေအပြင်နေမြို့တွေမှာပါဆက်လက်ဆန္ဒပြနေကြတာပါဒီမိုကရေစီရရှိရေးတဝဲမြို့မှာဖမ်းဆီးဖြိုခွဲမှုတွေရှိနေတဲ့ကြားကပဲစနေနေ့ကရာနဲ့ချီတဲ့ပြည်သူတွေတင်းမတ်တပိတ်စစ်ကြောင်းထွက်ခဲ့ကြပြီးဒေါန်ဆန်းစုကြည်ပအဝန်ဖမ်းဆီးထားတဲ့ခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့စာရန်နဲ့အလံတွေကန်ဆောင်ပြီးကြွေးကြော်ချီတက်ခဲ့ကြတာပါမန္တလေးမုံရွာကလေးညာဦးမြိုင်မကွေးတောင်ကြီးအပါဝင်မြို့ကြီးတွေနဲ့ကြီးလက်တွေမှာပါပုံစံအမျိုးမျိုးနဲ့ဆီအာနာရှင်ဆန့်ကျင်ကြောင်းဆန္ဒထုတ်ဖော်နေကြပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေမေလ1ရက်နေ့အထိစစ်တပ်နဲ့ရဲတွေကြောင့်တေဆုံးရတဲ့အရသားက959ဦးရှိနေပြီးအဖမ်းခံရသူက3500ကျော်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကကြေညာချက်ထုတ်ပြန်ထားပါတယ်ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့ဗဟန်းမြို့နယ်ကြားမှာရှိတဲ့မြန်မာပလာဇာအနီးမှာစနေနေ့နေ့လယ်ပိုင်းကဘုံသုံးလုံးတက်မနဲ့ပောက်ကွဲခဲ့ပါတယ်။မြန်မာပလာဇာအနီးကဆက်မှု1လမ်းပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့ဒေသခံတဦးက VOA ကိုပြောပါတယ်။ဒီပောက်ကွဲမှုကြောင့်ဘယ်နှယောက်ထိခိုက်ဒဏ်ရာရတယ်ဆိုတော့မသိရသေးပါဘူး။တောင်တကုံမြို့နယ်တွင်းမှာတော့ရပ်ထားတဲ့ YBS ဘတ်စကား2စင်းစနေနေ့အစောပိုင်းကမီးလောင်ခဲ့ပါတယ်။မီးလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။တင်ငန်းကျုံမြို့နယ်ထဲမှာလဲစနေနေ့ညနေပိုင်းကဖီးတဲ့ရင်ဘတ်စကားတစ်စင်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။တင်းငွေနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရ ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ ဒေါက်တာရှန်ပေါင်းဘေးရန်နဲ့အမျိုးမျိုးကကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါThis program